Welcome to the Voice of America in Burmese.
Mingla Bone, Piso Yavas, Yantorasin, Alusilan Chami Yavari, U American Tangani, Natam Sashikuni, Satemala, Kuye, the Ningun in the King Sisinigo, American Bidonzi, Muro, Washington, Dizigani, Daya, Tolan Yavari, Nando Migana Sally, Lizzie, Mazet, Tidugani, Payu Nasin, and Yadalu, UA Facebook Samina, UA Bamis News, Ne, Website Samina Pide, Bamis.uanews.conomale, Chinet Bini, Tolan Binibare.
ကျွန်တော်စမိုးရပါခင်ဗျာခုမနက်ခင်းစီစဉ်နေတာဝန်ယူတက်ဆက်ပြီးမှာပါအင်္ဂလာမနက်ခင်းပါခင်ဗျာဒီနေ့မနက်ဖက်သတင်းလေးကိုကိုညဝင်းရောင်းနဲ့ကျွန်တော်ကြိုကြိုတင်ပြပြမှာပါသမရထရမ်အတွက်ကင်ဂျွန်ပေးလိုက်တဲ့စာဟာနိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေးဦးလက်ထံမှာရောက်နေပါပြီဒီရုပ်ကိုသူချမှတ်လိုက်တဲ့အခွင့်အရေးကြောင့်အပတ်ထုတ်ပစ္စည်းတွေပိုစည်းကြီးလာမယ်ဆိုတာသမရထရမ
Mary was happy to complete the project as a last hurrah.
ဒါကတော့နောက်ပိုင်းတင်ဆက်မယ်အမေရိကန်ဣဒီယန်အတုံးလုံးကြောင့်အင်္ဂလိပ်စာတင်ခန်းစာကဏ္ဍမှာနားဆင်ကြဖို့ရှိပါတယ်။အဲ့ဒါပြင်ပါကစ္စတန်နိုင်ငံပေါ်အကျွေးပြီးအောင်လုပ်နေပါတယ်လို့ပြောဆိုချက်ကိုတရုတ်ဘက်ကပယ်ချလိုက်တဲ့ဆိုတဲ့အကြောင်းထိုင်းနိုင်ငံမှာဗတ်ငွေတန်း50ဘူးရှိတဲ့မူရစည်းဝါးတွေနဲ့ဒီမြန်မာနိုင်ငံသားတို့ကိုလည်းဖန်ဆင်းမိတဲ့အကြောင်းဆရှိတဲ့သတင်းတော်တွေကိုနားဆင်ကြဖို့ရှိပါတယ်။နောက်ပိုင်းမှာလည်းဥရောပရဲ့မြန်မာရေးသုံးသပ်ချက်စနေညပိုင်းကဆွေးနွေးထားခဲ့တဲ့ဓာတ်ရိုက်လီလိုင်းစနေဘွဲအစီအစဉ်ကိုပြန်လည်နားဆင်ကြဖို့ရှိပါတယ်။အခုရင်းဆုံးတော့တနင်္ဂနွေနေ့ခင်းထိတ်တန်းရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုညောင်ဝင်းအောင်တို့ပြောပြပေးကြပါလိမ့်မယ်ခင်ဗျာ
။တမရဒေါ်နယ်ထရမ်ကသူမျှော်လင့်နေတယ်လို့ပြောထားတဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဝန်စီကစာကိုနိုင်ငံရေးဝန်ကြီးမိုက်ပွန်ပေယိုကလက်ခံရရှိထားပါပြီ။ဝန်ကြီးပွန်ပေယိုကစာကိုရထားပြီလို့နိုင်ငံရေးဌာနတာဝန်ရှိသူတူကဒီပြပြောဆိုပေမဲ့တမရထရမ်ကိုပေးလိုက်ပြီလားဆိုတာတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဝန်ကြီးပွန်ပီယိုဟာအိန္ဒိယနိုင်ငံကနေတောက်ကြာနေကပြန်ရောက်လာပြီးသမ္မတထရမ်ကအဲ့ဒီတောက်ကြာနေမှာမွန်တီနာနဲ့တောင်မြောက်ဒါကိုတာပြည်နယ်တွေမှာရှိနေပြီးတော့ညနေပိုင်းမှာမှအိန္ဒိယကိုပြန်ရောက်လာတာပါ။ AP သတင်းဌာနကဒီကိစ္စပြောတဲ့တာဝန်ရှိသူဟာအမေရိကန်နဲ့မြောက်ကိုရီးယားကြားအခဲဆက်တဲ့တန်တမန်ဆက်ဆံရေးဆိုင်ရာကိစ္စရပ်တွေကိုလူသိရှင်ကြားပြောဆိုခွင့်ရှိသူမဟုတ်တာကြောင့်အမိမဖော်ဘဲနဲ့ပြောဆိုတာပါ။သမ္မတထရမ်လက်ထက်အတွင်းမြောက်ကိုရီးယားကိုနျူကလ িয়ার ကင်းရှင်းအောင်လုပ်ချင်တယ်လို့ကင်ဂျွန်ဝန်ကမကြာသေးခင်ကပဲပြောထားတာဟာတိတ်ကိုအပြုသဘောဆောင်နဲ့ပြောဆိုချက်ဖြစ်တယ်လို့သမ္မတထရမ်ပကပြန်ပြောထားပါဗ
ျ။တရုတ်နိုင်ငံလုံးပစ္စည်းတွေပေါ်အမေရိကန်ကသွင်းကုန်ကိုနေနောက်ထပ်တိုးပြီးကောက်မယ်ဆိုရင် Apple ထုတ်ကုန်တွေဈေးကြီးလာလိမ့်မယ်ဆိုတာကိုအမေရိကန်သမ္မတဒေါ်နယ်ထရမ်ကအခုတော့လက်ခံလိုက်ပြီဖြစ်ပါတယ်။ဒါပေမဲ့ Apple နည်းပညာကုမ္ပဏီအနေနဲ့အမေရိကန်မြေမှာအခုချိန်ကဆက်လို့စက်ရုံသစ်တွေစောက်ပြီး Apple ပစ္စည်းတွေကိုထုတ်မယ်ဆိုရင်ဒီပြဿနာကိုဖြေရှင်းနိုင်လိမ့်မယ်လို့ထရမ်ကသူ့ Twitter မှာစနေနေ့ကရေးပါတယ်။အမေရိကန်ကိုသွင်းတဲ့တရုတ်ရဲ့ကုန်ပစ္စည်းနောက်ထပ်ဒေါ်လာဘီလီယံ200ဘူးအပေါ်သွင်းကုန်ကွန်ထပ်ကောက်ဖို့အမေရိကန်ကအစီအစဉ်ထားတာကြောင့် Apple Watch နဲ့ Mac Mini အပါအဝင်သူ့ရဲ့ကုန်ပစ္စည်းတချို့ဈေးတက်လာလိမ့်မယ်လို့ Apple ကပြောပါတယ်။ Apple ကုန်ပစ္စည်းအများအပြားကိုတရုတ်နိုင်ငံမှာထုတ်လုပ်နေတာဖြစ်ပြီး iPhone အပါအဝင်အစိတ်ပိုင်းပစ္စည်းတွေကိုတရုတ်နိုင်ငံမှာရောင်းချပေးနေတာကြောင့်သမ္မတ Trump ရဲ့သွင်းကုန်ကွန်ပေါ်တရုတ်ကကလေးစားချိန်မယ်ဆိုရင် Apple ကုမ္ပဏီကကြားညက်မှာဖြစ်ပါတယ်။
စီးရီးယားနိုင်ငံမှာတပိုးလီအခိုင်အမာထိန်းချုပ်ထားတဲ့နောက်ဆုံးဒေသအိုက်ဒလစ်ကိုရုရှားနဲ့စီးရီးယားတို့စနေနေ့ကဒီကြောင်းကနေတိုက်ခိုက်တာကြောင့်အရှတ်သား၄ဦးထက်မနည်းတည်ဆုံးသွားပါတယ်။ဒီတိုက်ခိုက်မှုဟာတလအတွင်းပြင်းထန်ဆုံးတိုက်ခိုက်မှုဖြစ်တယ်လို့စစ်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့တစ်ဖက်ကပြောပါတယ်။လူဦးရေထူထပ်တဲ့အိုက်ဒလစ်ဒေသတောင်ပိုင်းကို၃နာရီတော့မကြာတဲ့အချိန်တွင်အချိန်60လောက်ဒီကြောင်းကနေတိုက်ခိုက်တာလို့စီးရီးယားလူခွင့်ရေးအခြေအနေစောင့်ကြည့်လေ့လာရေးအဖွဲ့ကပြောပါတယ်။အိုက်ဒလစ်နဲ့အနီးကအာလပိုဒေသတွေမှာအဝလာစရင်ဒီကြောင်းတိုက်ခိုက်မှုကြောင့်အရှတ်သား53ဦးထက်မနည်းတည်ဆုံးရပြီးကြတဲ့ကဆိုရင်အခုတိုက်ခိုက်မှုဟာပြင်းထန်ဆုံးဖြစ်တယ်လို့လူခွင့်ရေးဖွဲ့အကြီးအကဲအဗ်ဒူရာမန်ကပြောပါတယ်။အိုက်ဒလစ်နဲ့အနီးအနားကဒေသတွေကိုဟာယက်ထာရာအယ်ရှမ်အဖွဲ့အပါအဝင်ပြိုင်ဘက်သဘုံအဖွဲ့အများပြားကအများစုထိန်းချုပ်ထားတာပါ။အယ်ရှမ်အဖွဲ့ဟာအယ်ဂီရာအဖွဲ့ရဲ့စီးရီးယားနိုင်ငံကမဟာမိတ်စစ်သွေးကြောအဖွဲ့တစ်ဖက်ဦးဆောင်တဲ့ညွန်ပေါင်းလက်နက်ကိုင်အဖွဲ့ဖြစ်ပါတယ
်။အီရန်နိုင်ငံအတွင်းလူခွင့်ရေးလှုပ်ရှားနေသူကတ်နွေဘွားအီရန်နိုင်ငံသား၃ဦးကိုအီရန်အာဏာပိုင်တွေကကွပ်မျက်စီရင်လိုက်တယ်လို့ဒေသခံမီဒီယာတွေနဲ့ကွမ်းမြတ်ခံရသူတို့ရဲ့ညီကိုတော်ဆတ်သူတို့ကပြောပါရယ်ရာမီပနာဟီဆိုသူနဲ့သူ့ရဲ့ဝမ်ခွဲတော်ဆတ်သူမော်ဒရီတို့အပြင် မိုဒယ်လော့ဂ်မန်မိုဒရီတို့သုံးဦးဟာစနေနေ့မှကွန့်မြက်ခံလိုက်ရတာဖြစ်တယ်လို့သူတို့ရဲ့မိသားစုဝင်တွေနဲ့သတင်းရင်းမြစ်အများအပြားကိုကိုးကားပြီးအီရန်လူအခွင့်အရေးလှုပ်ရှားမှုအဖွဲ့ကပြောပါရယ်အခုလိုကွန့်မြက်မှုအပေါ်ရှုတ်ချကြောင်းလဲအီရန်လူအခွင့်အရေးအဖွဲ့ IHR ကထုတ်ပြန်ကြေညာခဲ့ပြီးလူအခွင့်အရေးလှုပ်ရှားသူသုံးဦးဟာနှင်းပန်းနှိပ်စက်ခံရတယ်လို့အတင်းအဓမ္မဝန်ခံခံပြီးတရားစီရင်ခဲ့တဲ့အပြီးမှာတည်တံပေးခံလိုက်ရတာဖြစ်တယ်လို့ဆိုပါရယ်ဒီလိုအဆုံးစီရင်မှုကရာဇဝတ်မှုမြောက်ပြီးအီရန်ထိပ်သီးခေါင်းဆောင်အလီခါမေနီအပါအဝင်အီရန်အနာဘိုင်းဒီအနေနဲ့ဒီအမှုကိစ္စကိုပွင့်လင်းမြင်သာစွာရှင်းပြဖို့လိုကြောင်း IHR ကပြောပါတယ
်။ VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်လေးကိုမနက်6နာရီကနေပြီးတော့9နာရီအထိ5.32 kHz 933 5.40 kHz 8683 5.48 kHz 6.53 နဲ့ဒုတိယနာရီဝက်မှာဒိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့ဒိုင်းလမီတာ20 25 30မီတာကနေဖမ်းယူနိုင်စေနိုင
်။ဒီဝေကနေတနင်္ဂနွေနေ့မနေ့ဖက်သတင်းတွေကိုဒိုင်းဆက်လက်ထုတ်လွှင့်နေပါတယ်။စနေနေ့ကနယူးယောက်မြို့မှာဆင်ပိုင်ကစားတဲ့ US Open တင်းနစ်ပြိုင်ပွဲအမျိုးသမီးတူဦးချင်းဘိုလူပွဲမှာအသက်20အရွယ်ဂျပန်နိုင်ငံသူနေအိုမီအိုဆာကာကအမေရိကန်အမျိုးသမီးတင်းနစ်အကျော်မော်ဆရီနာဝီလျံစ်ကို6-6-4နှစ်ပွဲပြန့်နဲ့အနိုင်ရသွားပါတယ်။နာမည်ဦးစားကဟာ Grand Slam လို့ခေါ်တဲ့တင်းနစ်ချန်ပီယံတိုင်ပွဲကြီးတစ်ခုကိုအနိုင်ရတဲ့ပထမဆုံးဂျပန်အမျိုးသမီးဖြစ်ပါတယ်။ပထမပွဲငယ်မှာနာမည်က6နှစ်နဲ့အနိုင်ရထားပြီးတဲ့နောက်ဒုတိယပွဲငယ်ကိုအကြိမ်နဲ့ရှင်ပိုင်ကစားကြချိန်တွင်ဆရီနာနဲ့တိုင်ပွဲကြီးကြပ်ရေးတိုင်တို့ကြားမှာအခြေအနေနဲ့ပြဿနာဖြစ်ပါတယ်။ဒုတိယပွဲငယ်ကိုကစားနေချိန်တွင်ဆရီနာရဲ့နီးပြကဘယ်လိုကစားရမလဲဆိုတာအမူအရာနဲ့ပြတာကြောင့်တိုင်ပွဲစီကံဖောက်ပြန်မှုဖြစ်ဒိုင်ကတတ်မှတ်တဲ့ပေါ်ဆရီနာကဒိုင်ကိုဒေါသတကြီးတုံ့ပြန်ပြောဆိုပါတယ်။အဲဒီနောက်သူ့ရဲ့တင်းနစ်ရိုက်တံကိုပစ်ပေါက်ရိုက်ချိုးတာနဲ့ဒိုင်ကိုဒေါသတကြီးအော်ဟစ်ပြီးသူ့ကိုတောင်းပန်ခိုင်းတာတွေကြောင့်ဒိုင်ကဒုတိယအကြိမ်ချိုးဖောက်မှုဖြစ်တတ်မှတ်ပါတယ်။အဲဒီနောက်ပြစ်ဒဏ်ပေးတဲ့အနေနဲ့နယ်အိုမီကိုတမတ်အသာပေးပါတယ်။ဆရီနာဝီလျံစ်က Grand Slam Champion 23ကြိမ်ဖြစ်ထားမှုပြီးဒီ US Open မှာတော့6ကြိမ် Champion ဖြစ်မှုပါတယ်။ဒီပြိုင်ပွဲမှာနိုင်ရတဲ့နယ်အိုမီအိုဆာကာကစွန့်ငွေအမေရိကန်ဒေါ်လာ 3.8 တန်းရပြီးဆရီနာဝီလျံစ်ကဒေါ်လာ 1.9 တန်းအတည်ပြုရကြပါတယ်။
အီရန်နိုင်ငံမှာအစိုးရဌာနတွေရဲ့ညံဖင်းတဲ့ဝန်ဆောင်မှုအလုပ်လက်မဲ့ဖြစ်နေတာတွေနဲ့အာဂရီလိုက်စားမှုတွေကိုစန့်ကျင်တဲ့ဘာဆရာမြို့ကရပောင်းအတော်ကြတဲ့ဆန္ဒပြပွဲတွင်လူ12ဦးတေဆုံးခဲ့ရတာကိုအီရတ်ပါလီမန်မှာအရေးပေါ်စီဝေးခေါ်ယူပြီးတဲ့နောက်အီရတ်ဝန်ကြီးချုပ်ဟိုင်ဒါအယ်အာဘနီကိုနှုတ်ထွက်ပေးဖို့အတွက်အဓိကမဲဆန္ဒနယ်မြေနှစ်ခုကတောင်းဆိုလိုက်ကြပါတယ်။အစိုးရအနေနဲ့ပြည်သူကိုတောင်းပန်ဖို့နဲ့ဝန်ကြီးချုပ်အမြန်ဆုံးနှုတ်ထွက်ပေးဖို့ဆိုင်ရွန်ညွန်ပေါင်းအဖွဲ့အတွင်းမှချုပ်ကပြောပါတယ်ဘာသာမျိုးမှာဖြစ်ခဲ့တဲ့မငြိမ်သက်မှုကိုဝန်ကြီးချုပ်အယ်အဘဂျီကအတိမတ်ပြုပေမဲ့သူ့လှုပ်ဆောင်ချက်တွေနဲ့ပတ်သက်လို့တော့လွတ်တော်မှာကာကွယ်ပြောဆိုသွားပါတယ်ဘာသာမျိုးကဆန္ဒပြမငြိမ်သက်မှုဟာနိုင်ငံရေးလှုပ်ရှားမှုတစ်ခုသာဖြစ်တယ်လို့အီရတ်ဝန်ကြီးချုပ်ကပြောပါတယ
်ဥရုယာတီတောင်းလဲမှုကိုဒါစီယေချက်ချင်းလှုပ်ဆောင်ဖို့အတွက်ထောက်ခံတယ်ဆိုတာကိုပြတဲ့နိုင်ငံတကာလှုပ်ရှားမှုရဲ့တစ်စီတစ်ပိုင်းအနေနဲ့ပြည်နှင်နိုင်ငံပါရီမျိုးတော်မှာစနေနေ့ကလူပေါင်း 18,000 ကျော်ချီတက်ကြပါတယ်အမေရိကန်နိုင်ငံဆန်ဖရန်စစ္စကိုမြို့မှာဥရုယာတီပြောင်းလဲမှုတောင်းလဲမှုဆိုင်ရာညီလာခံမလုပ်ခင်မှာပဲအခုလိုနိုင်ငံတကာလှုပ်ရှားမှုလုပ်နေကြတာပါလူအုပ်ကြီးဟာပါရီမြို့တော်ခမ်းမရှိမှာစုဝေးကြပြီးတဲ့နောက် Place de la République ယဉ်ကျေးမှုချစ်တက်ကြတာပါကဘာကြီးပူနွေးလာမှုကိုနိုင်ငံရေးအစီအစဉ်ထိပ်ပိုင်းမှာထားဖို့ကိစ္စဟာအများပြည်သူပေါ်မှာမူတည်တယ်လို့ပြောထားတဲ့စာတမ်းတွေကိုကန်ဆောင်ချစ်တက်ကြပါတယ်တချို့စာတမ်းတွေမှာတော့ကဘာကြီးဟာအန်ဒရယ်ကျနေပြီလို့ရေးထားပါတယ်စက်တင်ဘာလ12ရက်နေ့ကနေ14ရက်နေ့ထိကျင်းပမယ်ဥရုယာတီပြောင်းလဲမှုဆိုင်ရာညီလာခံမတိုင်ခင်ဥရုယာတီကိုရင်ဆိုင်ကြလို့ခေါင်းစဉ်တက်ထားတဲ့ဆန္ဒပြပွဲတွေနဲ့ကမ္ဘာတဝန်တက်ကြွလှုပ်ရှားသူတွေကစီအောင်လုံးဆော်နေတာပါဥရုယာတီပြောင်းလဲမှုတက်ဖြစ်ရေးဆိုင်ရာ2015ခုနှစ်ပါရီသဘောတူညီချက်ကနေအမေရိကန်နှုတ်ထွက်မယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောထားပြီးတဲ့နောက်ဒီနှစ်ညီလာခံကိုဆန်ဖရန်စစ္စကိုမြို့မှာလုပ်ဖို့ကယ်လီဖိုးနီးယားပြည်နယ်အုပ်ချုပ်ရေးမှူးကအဆိုပြုထားတာဖြစ်ပါတယ
်အမေရိကန်အရှိဘက်ဂျန်ဒေတာကိုတိုက်ရိုက်ထိခိုက်စေနိုင်မဲ့ဖလော်ရန့်စ်အမည်ရှိဟာရီကိန်းမုန်တိုင်းအန်ဒီဟာအဆင့်၄ထိတိုးလာနိုင်တယ်လို့အမေရိကန်အမျိုးသားမိုးလေဝသဌာနကပြောပါတယ်လက်ရှိမှာတော့မုန်တိုင်းဟာဘာမြူရာကျွန်းအရှိတောင်ဘက်မှာရောက်နေပါတယ်တင်းငွေဒီကနေ့မှာတော့ပိုပြင်းထန်လာလိမ့်မယ်လို့မျှော်လင့်ရပြီးအင်္ဂါနေ့လောက်မှာဟာရီကိန်းမုန်တိုင်းကြီးအဖြစ်ပြောင်းသွားနိုင်ပါတယ်မြောက်ကယ်လိုရိုင်းနားပြည်နယ်ကိုတောက်ကြနေကစားလို့အရေးပေါ်အခြေအနေကြီးညာထားတယ်လို့ပြည်နယ်အုပ်ချုပ်ရေးမှူးကူပါကပြောပြီးကန်ယူဒန်တခြားနေထိုင်ကြသူတွေကြိုတင်ပြင်ဆင်မှုတွေလုပ်ဖို့မှာကြားထားပါတယ်အလားတူကန်ယူဒန်ပြည်နယ်တွေဖြစ်တဲ့ဖလော်ရီဒါနဲ့တောင်ကယ်ရိုလိုင်းနာပြည်နယ်တွေမှာလည်းမုန်တိုင်းနဲ့ပတ်သက်လို့အနီးကပ်စောင့်ကြည့်နေတယ်လို့ဆိုပါတယ်။ Florence မုန်တိုင်းဟာ Hurricane အဖြစ်အင်အားပြင်းထန်လာခဲ့ပေမဲ့ပြီးခဲ့တဲ့အပတ်အတွင်း Atlantic သမုဒ္ဒရာရေပြင်မှာတိုက်ခတ်စဉ်အားပျော့သွားခဲ့ပါတယ်ခင်ဗျာ။ Direct from Washington, the voice of
ဒီတန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကြော့ကြော့သိနေကိုညံဝဲအောင်လို့ကြီးညာသွားခဲ့ကြတာဖြစ်ပါတယ်။ VOA မြန်မာဘက်ကတင်းငွေနေမနေ့ကအစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့ဒေတာတွင်သတင်းတွေကိုတင်ဆက်ပေးပါမယ်။ပါကစ္စတန်နိုင်ငံကိုအကျွေးချောင်ချောက်ထဲကိုရောက်အောင်တွန်းပို့နေတဲ့ဆိုတဲ့ဝေဖန်ပြောဆိုချက်ကိုတရုတ်နိုင်ငံကပေးချလိုက်ပါတယ်။ပါကစ္စတန်နိုင်ငံမှာရောက်ရှိနေတဲ့တရုတ်နိုင်ငံတော်ကောင်စီဝင်နိုင်ငံသားရေးဝန်ကြီးဝန်ဂီဟာပါကစ္စတန်နိုင်ငံသားရေးဝန်ကြီးရှာမာမုဒ်ကော်ရရှိနဲ့အစ္စလာမဘတ်မြို့တော်မှာစနေနေ့ကတွေ့ဆုံပြီးတော့တွေ့ဆုံကြပြီးတဲ့နောက်မှာအဲ့ဒီလိုတုံ့ပြန်ပြောဆိုခဲ့တာဖြစ်ပါတယ်။အစ္စလာမဘတ်မြို့ကနေအာယာဂူးစ်ပြပုတ်ထားတဲ့သတင်းတော်ကိုခုချွတ်တော်သင်းကပြောပြပေးပါလိမ့်မယ်ခင်ဗျာ
။ပါကစ္စတန်နိုင်ငံမှာမကြုံသဘူးကြီးမားတဲ့ပမာဏနဲ့ဒေါ်လာဘီလျံပေါင်းများစွာရင်းနှီးမြှုပ်နှံထားတာကိုတရုတ်ကကာကွယ်ပြောဆိုတာပါ။စီးပွားရေးဖွံ့ဖြိုးတိုးတက်မှုအစည်းအဝေးဟာငွေပြတ်နေတဲ့ပါကစ္စတန်နိုင်ငံကိုတရုတ်အကျွေးထောင်ချောက်ထဲရောက်အောင်တွန်းပို့နေတယ်ဆိုတဲ့ဆွဆွဲချက်တွေကိုပယ်ချပါတယ်။တရုတ်ပါကစ္စတန်စီးပွားရေးစင်ကြံ CPEC လို့ခေါ်တဲ့နိုင်ငံအစည်းအဝေးကြီးဟာအလင်းအမြန်ကောင်းထဲပေါ်နေတဲ့ကမ္ဘာလုံးဆိုင်ရာ Belt and Road BRI အစည်းအဝေးရဲ့တစ်စိတ်တစ်ပိုင်းမှာ BRI ဟာတရုတ်သမ္မတရှီကျင်းပင်ရဲ့အထူးစီမံကိန်းဖြစ်ပါတယ်။ CPEC စီမံကိန်းအရတရုတ်ပို့ဆောင်ရေးကွန်ရက်စွမ်းအင်စီမံကိန်းတွေကွာဒါမှာရေနဲ့စေကမ်းတစ်ခုနဲ့အထူးစီးပွားရေးဇုန်တို့ကိုတည်ဆောက်အဆင့်မြင့်မှာပါ။ဒီစီမံကိန်းကနေ2030ပြည့်နှစ်ရောက်မှာကုန်ထုတ်လုပ်ငန်းဗဟိုချက်တစ်ခုဖြစ်လာစေဖို့ပါကစ္စတန်ရဲ့စက်မှုလုပ်ငန်းဖွံ့ဖြိုးရေးကိုအထောက်အကူပြုမှာဖြစ်ပါတယ်။လွန်ခဲ့တဲ့၄နှစ်အတွင်း CPEC စီမံကိန်းကနေပါကစ္စတန်မှာတရုတ်ရဲ့ရင်းနှီးမြှုပ်နှံမှု $19 billion အထိရှိလာတယ်လို့ဝန်ကြီးဝမ်ကပြောပါတယ်။အစောပိုင်းကစတင်ထားတဲ့စီမံကိန်း22ခုကိုအပြီးသတ်ထားပြီးဒါမှမဟုတ်အပြီးသတ်နေပြီလို့ဆိုပါတယ်။စီမံကိန်း18ခုအတွက်တရုတ်ရဲ့ဓာတ်ရိုက်ရင်းနှီးမြှုပ်နှံမှုဒါမှမဟုတ်တရုတ်ရဲ့ငွေကြေးအကူအညီနဲ့လှုပ်ဆောင်ခဲ့တာလို့ဝန်ကြီးဝမ်ကရှင်းပြပါတယ်။ဒါ့အပြင် CPEC စီမံကိန်းတွေရဲ့ပွင့်လင်းမြင်သာမှုအပိုင်းအပေါ်စိုးရိမ်မှုတွေရှိနေတာကိုလည်းပယ်ချပါတယ
်။ Only four have been using concessional loans from the Chinese side. Therefore, to be sure, the
CPEC အစီအစဉ်ကြောင့်ပါကစ္စတန်ဘောအကျွေးဝင်မပြည့်စုံတဲ့အတွက်စီမံကိန်းလေးခုအကြမ်းတမ်းအဖြစ်ဒေါ်လာ6ဘီလီယံကိုပဲအတိုးနှုန်းသက်သာတဲ့ချင်းငွေနဲ့အကောင့်ထဲပေါ်နေတာပါ။ဒီစီမံကိန်းတွေပြီးဆုံးလို့လက်ပတ်ပြီးဆိုရင်ကြီးမားတဲ့စီးပွားရေးအကျိုးမြတ်တွေရလာမှာဖြစ်ပြီးပါကစ္စတန်စီးပွားရေးမှာတိတ်ကိုအကျိုးရှိလာမှာဖြစ်ပါတယ်လို့ဝန်ကြီးဝမ်ကြီးကပြောတာကိုဘာသာပြန်မျိုးသမီးကပြောပြသွားတာပါ။ပါကစ္စတန်ရဲ့ပြည်ပကျွေးမီ49ရာခိုင်နှုန်းဟာနိုင်ငံတကာငွေကြေးရံမုံငွေဖွဲ့ IMF နဲ့အာရှဖွံ့ဖြိုးရေးဘဏ် ADB တို့စီကနေယူထားတာဖြစ်တယ်လို့ဝန်ကြီးဝမ်ကပြောပါတယ်။တရုတ်အကျွေးတွေကိုပြန်ဆက်ဖို့တသက်အတွက် IMF စီကနေချင်းငွေအစ်တခုယူဖို့ပါကစ္စတန်ကစီစဉ်နေတယ်ဆိုပြီးအမေရိကန်ကဝေဖန်တာကိုတုံ့ပြန်ပုံရတဲ့အနေနဲ့ဝန်ကြီးဝမ်ကအဲ့လိုအသေးစိတ်အခြေအနေတွေကိုပြောသွားတာပါအမေရိကန်ရဲ့ဆွဆွဲချက်ကိုပါကစ္စတန်ရောတရုတ်ကပါအခြေအနေမရှိဘူးဆိုပြီးညင်ထားပါတယ်ပါကစ္စတန်ရဲ့ပြည်ပကျွေးမီဒေါ်လာ69ဘီလီယံမှာတရုတ်အကျွေးက CPEC ချင်းငွေဒေါ်လာ6ဘီလီယံအပါအဝင် 7.4 ဘီလီယံလောက်ရှိတယ်ဆိုတာဗနာရေးဝန်ကြီးအာဆတ်ဦးမှာဒီလအစောပိုင်းကလွှတ်တော်ကိုတင်ပြတဲ့စီးရင်တွေမှာတွေ့ရပါတယ်။စီးပက်ချင်းတွေကိုစီမံကိန်းတွေပြီးတဲ့အထိအတူနှုံ200ခိုင်နှုံပေးရတယ်လို့ပါကစ္စတန်ရဲ့တရုတ်တာဝန်ရှိသူတွေကပြောပါတယ်။2022ခုနှစ်အရောက်မှာစုစုပေါင်းအတူကဒေါ်လာ1ဘီလီယံလောက်ရှိမယ်လို့ပြောပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုပါကစ္စတန်ကိုသွားပြီးနိုင်ငံဆက်ဆံရေးပြန်ကောင်းလာဖို့ကြိုးစားတဲ့အနေနဲ့ဝန်ကြီးချုပ်အီမရန်ခန်းနဲ့ပထမဆုံးအကြိမ်တရားဝင်တွေ့ဆုံဆွေးနွေးပြီးရက်ပိုင်းအတွင်းမှာပဲဝန်ကြီးဝမ်ပါကစ္စတန်ကိုသွားတာပါအမေရိကန်နဲ့ပါကစ္စတန်အကြားဆက်ဆံရေးရိုးရင်းကျဆင်းနေချိန်မှာပဲတရုတ်နဲ့စီးပွားရေးစီးရေးဆက်ဆံမှုတွေကပိုပြီးနှဆိုင်လာနေတာပါပါကစ္စတန်ဟာအိန္ဒိချင်းအာဖဂန်နစ္စတန်နိုင်ငံမှာရှိတဲ့အမေရိကန်တပ်ဖွဲ့တွေနဲ့အာဖဂန်တပ်ဖွဲ့တွေကိုတိုက်ခိုက်နေတဲ့အကြမ်းဖက်ဝါဒီတွေကိုသူ့နိုင်ငံထဲမှာလက်ခံထားတယ်ဆိုတဲ့ဆွဆွဲချက်တွေကြောင့်အမေရိကန်နဲ့ပါကစ္စတန်အကြားဆက်ဆံရေးကတင်းမာနေတာပါအဲ့ဒီဆွဆွဲချက်တွေကိုပါကစ္စတန်တာဝန်ရှိသူတွေကတော့အစဉ်တစိုက်ငင်းဆိုနေပါတယ်ခင်ဗျာ
ပါကစ္စတန်နိုင်ငံဟာတရုတ်ရဲ့အကျွေးထောင်ချောက်ထဲမှာရောက်နေနေဆိုတာမဟုတ်တဲ့အကြောင်းတရုတ်ရဲ့ငင်းဆိုခြင်းနဲ့ပတ်သက်ပြီးတော့ကိုကြော့ကြော့သိန်းပြောပြသွားတာဖြစ်ပါတယ်အခုတော့ထိုင်းနိုင်ငံဘက်ကသတင်းတပုတ်ဆက်ပါမယ်ထိုင်းမြန်မာနယ်စပ်တောင်ဖဖုန်ခရိုင်တွင်းမှာမူရစ်ဂိုင်းဝင်တယောက်ကိုစစ်တိုက်ဖမ်းဆီးနေရမှာကာလတန်ဖိုးဗန်းငွေတန်း90ဘူးတန်ဖိုးရှိတဲ့မူရစ်ဆေးတွေနဲ့အတူမြန်မာနိုင်ငံသားမူရစ်ဆေးဝါးရောင်းဝယ်တဲဆောင်သူတို့ကိုလည်းဖ ဖမ်းမိခဲ့တဲ့အကြောင်းထိုင်းအာဏာပိုင်တွေကစက်တင်ဘာလ9ရက်နေ့မှာတရင်စာရှင်းလင်းပွဲပြုလုပ်ခဲ့ပါတယ်။ဒီအကြောင်းသေးစိတ်ကိုမအေးအေးမှာကတရင်ပြပုတ်ထားတာကိုနားဆင်ပါခင်ဗျာ
။ထိုင်းလူမျိုးတွေနဲ့မြန်မာနိုင်ငံသားတွေပါဝင်ပတ်သက်နေတဲ့မူရစ်ခိုင်းဝင်၈ဦးကိုတပ်တေကန်စိတ်ကြွစီးသည်အိုက်စ်လို့ခေါ်တဲ့မူရစ်စေဝါ46ကီလိုနဲ့အတူဖမ်းမိတာကြောင့်တန်ခရဗူရီမျိုးနဲ့အမှတ်ခွနစ်ဒေသရဲဌာနရဲ့ရဲမှူးကြီးကတိဖုံးကဥဆောင်ပြီးစက်တင်ဘာလ9ရက်နေ့ကသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်။ရဲမှူးကြီးကတိဖုံးရှင်းလင်းသွားခဲ့တာကတော့ပြီးခဲ့တဲ့တစ်ပတ်အတွင်းမှာထိုင်းမြန်မာနယ်စပ်ခရိုင်တစ်ခုဖြစ်တဲ့ကန်ချနာဘူရီပြည်နယ်ထောင်ဖာဖုံးခရိုင်အတွင်းမှာထိုင်းနိုင်ငံသားတွေကိုအိုက်စ်လို့ခေါ်တဲ့မူရစ်စေဝါ15ကီလိုနဲ့စတင်ဖမ်းဆီးမိခဲ့ပြီးတဲ့နောက်ဆက်ဆက်နေသူအလုံးကိုတပတ်အတွင်းဖမ်းဆီးနိုင်ခဲ့တဲ့အကြောင်းပြောဆိုသွားတာပါ။ဖမ်းခံရသူရှိဦးတဲ့မှာထောင်ဖာဖုံခရိုင်အတွင်းကိုစိတ်ကြွစေးပြား9000တေဆောင်ပြီးကားမောင်းလာခဲ့တဲ့မြန်မာနိုင်ငံသားအသက်22နှစ်အရွယ်လူငယ်တဦးလည်းပါဝင်တယ်လို့သူကဆိုပါတယ်။ထိုင်းရဲတပ်ဖွဲ့ဝင်တွေရဲ့ထုတ်ပေါ်ပြောဆိုချက်အရအခုယူလာတဲ့စိတ်ကြွစေးတွေကိုမြန်မာနိုင်ငံအတွင်းပိုင်းကနေတေဆောင်လာတာဖြစ်တယ်ဆိုပြီးမြန်မာနိုင်ငံသားကထွက်ဆိုတယ်လို့ဆိုပါတယ်။အခုဖမ်းမိခဲ့တဲ့မူရစ်စေဝါတွေဟာကာလတန်ဖိုးဗန့်ငွေတန်ပေါင်း90ကျော်တန်ဖိုးရှိပြီးဖမ်းဆီးခံရတဲ့မူရစ်တရခန်တွေပိုင်ဆိုင်တဲ့ကား6စီး၊ရွှေတဲ့ပစ္စည်းများ၊ဗန့်စရင်ခုနှစ်ခုမှအပ်ထားတဲ့ငွေတွေစုစုပေါင်းဗန့်ငွေ9သန်း6သိန်းကျော်ကိုလည်းနိုင်ငံတော်ပိုင်အဖြစ်သိမ်းဆည်းခဲ့တယ်ဆိုပြီးသတင်းစာရှင်းလင်းပွဲမှာပြောဆိုသွားခဲ့ပါတယ်။အခုဆိုရင်ထိုင်းနိုင်ငံမြောက်ပိုင်းလမ်းတွေမှာမူရစ်စေဝါတွေကိုပိုက်ဆိုင်တိုက်ဖမ်းဆီးမှုတွေလုပ်နေတာကြောင့်ထိုင်းတောင်ပိုင်းကန်ချနာဘူရီလမ်းနဲ့ထိုင်းလာအိုနယ်စပ်လမ်းတွေကနေမူရစ်စေဝါတွေဝင်လာနေတယ်လို့လည်းထိုင်းအနာပိုင်တွေကဆိုပါတယ်။ထိုင်းမြန်မာနယ်စပ်ထိုင်းမြောက်ပိုင်းချင်းရိုင်ပြည်နယ်ကနေလာနေတဲ့စိတ်ကြွစီအလုံးကြီးပေါင်းတန်း150ကျော်ကို2018ခုနှစ်ထဲမှာပဲထိုင်းအနာပိုင်တွေကဖမ်းဆီးနိုင်ခဲ့ပြီးတဲ့နောက်မူရစ်စေဝါနဲ့ဆက်နွယ်ပြီးငွေကြေးခေါ်ဝါချသူတွေပါဝင်မူရစ်စေဝါခိုင်းဝင်တွေမူရစ်စေဝါသဲဆောင်ပေးသူတွေရောင်းဝယ်နေသူတွေကိုလည်းဇက်တိုက်ဖမ်းဆီးနေတာဖြစ်ပါတယ်ရှင်။
မအေးမှာတရင်ပြပုတ်ထားတာဖြစ်ပါတယ်ခင်ဗျာ။အခုတော့ဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုနားဆင်ကြရပါမယ
်။အမျိုးသမီးအများစုဟာသူတို့ကြုံတွေ့နေရတဲ့ပြဿနာကိုသူတို့နဲ့အရင်အနည်းဆုံးအမျိုးနဲ့မိတ်ဆွေကိုအရင်ဆုံးအသိပေးလို့ရှိပါတယ်။ဒီအစ်စ်မှာမဖြေရှင်းနိုင်တဲ့အခါမှာယမီယပဘာသာရေးခေါင်းဆောင်အယတာအသင်းအဖွဲ့နဲ့ရက်ွက်အုပ်ချုပ်ရေးမှူးယုံစရာရီစီကိုတွားပါတယ်။အဲ့ဒီအဆင့်တွေမှာဖြည့်ရှင်းလို့မရတော့တဲ့အခါမှာမြို့နယ်အာဏာပိုင်အဆင့်ကိုရောက်သွားပါတယ်။ဒါပေမဲ့ဒီအဆင့်ကိုမရောက်တဲ့အမှုကများပါတယ်။ရက်ကနဲ့ကြေးရအုပ်ချုပ်ရေးမှူးယုံကအမျိုးသမီးတွေအသုံးများပေမဲ့မိမိတို့ယုံကြည်ကိုးကွယ်တဲ့ဘာသာရေးအဖွဲ့အစည်းကိုလည်းအားကိုးလို့ရှိပါတယ်။ဒါကြောင့်လက်ရှိကြံနာကိုဖြည့်ရှင်းဖို့မကြိုးစားပဲဘဝဟောင်းကအကုသို့ကြောင့်အခုလိုဒုက္ခဖြစ်ရတာလို့အကြောင်းပြပြီးသီခန္ဓာမျိုးလေးရှိပါတယ်။ခရိယံဘာသာဝင်ကတော့ခွင့်လွတ်ခြင်းသီခန္ဓာစတဲ့ဘာသာရေးရာသဘောတရားနဲ့ပြဿနာကိုဖြေရှင်းဖို့ကြိုးစားကြတဲ့အကြောင်း Justice Based အဖွဲ့ရဲ့သုတေသနစာရမ်းမှာဖော်ပြထားပါတယ်။အထူးသဖြင့်အိမ်တွင်းအကြမ်းဖက်မှုတွေမှာဖြေရှင်းလို့မရတဲ့အခါယခင်ကမိမိဘဝပြုခဲ့တဲ့မကောင်းမှုအကျိုးကိုခံစားရတယ်လို့ယူဆပါတယ်။အစိုးရဌာနကိုမယုံမကြည်ဖြစ်လာတဲ့အတွက်ဘာသာတရားကိုအားကိုးကြတာဖြစ်ပါတယ
်။ကချင်ပြည်နယ်မှာဆိုရင်ဒလိထုံနှံအစင်လာရပြဿနာဖြေရှင်းတာကိုရောပုံမှန်ဥပဒေလမ်းကြောင်းအရဖြေရှင်းတာကိုပါလက်မခံနိုင်တဲ့အမျိုးသမီးတွေရှိပါတယ်။ငွေကုန်လူပန်းဖြစ်တဲ့ပြဿနာဖြေရှင်းနည်းကိုလက်မခံဘဲဖျားသခင်အလိုတော်အတိုင်းဖြစ်ချင်တာဖြစ်ပါစေလို့ဆုတောင်းကြတယ်လို့ကချင်ခရိယံအမျိုးသမီးတဦးကဆိုပါတယ်။ချင်းလူအဖွဲ့အစည်းမှလည်းခရိယံအမျိုးသမီးတွေဟာတရားရုံးကိုမတွားတော့ဘဲဘာသာရေးအရာဓာတ်ရိုက်တွေ့ဆုံပြီးစိတ်ဆက်ဆွေးနွေးပြဿနာဖြေရှင်းတဲ့နည်းကိုတုံးကြပါတယ်။ပြဿနာရှိတဲ့အမျိုးသမီးဟာဖျားရှိခိုးကြောင်းကိုအရင်သွားပြီးဓမ္မဆရာကိုတင်ပြပါတယ်။ဓမ္မဆရာဟာဖျားစာကိုကိုးကားပြီးပြဿနာဖြေရှင်းဖို့ကြိုးစားပါတယ်။ဖျားရှိခိုးကြောင်းမှာဖြေရှင်းလို့မရတော့မှရက်ွက်အုပ်ချုပ်ရေးမှူးယုံကိုတွားကြတာဖြစ်ပါတယ်။
ဒါကြောင့်မို့ခရိယံအဖွဲ့အစည်းမှာအမျိုးသမီးတွေခေါင်းဆောင်ပိုင်းမှာပါဝင်ဖို့လိုအပ်နေပြီလို့ချင်းအမျိုးသမီးတဦးကမြင်ပါတယ်။ဝန်ထမ်းလောကမှာအမျိုးသမီးကိုကွဲခြားဆက်ဆံတာရှိတယ်လို့ခရိယံအဖွဲ့အစည်းမှာလည်းရှိတယ်လို့ဆိုပါတယ်။ချင်းလူအဖွဲ့အစည်းမှာအမျိုးသမီးရဲ့အားသာချက်ကိုအတိအမှတ်မပြုဘူးလို့သူကယူဆပါတယ်။ ပဲဆောင်ကလေလာတုံးသပြီးပြဿနာကိုချင်းကတ်တဲ့အမျိုးသမီးဟာစိတ်ဆက်ဆွေးနွေးတဲ့စွမ်းရည်ဖြစ်သူရှိပါတယ်။ဒါပေမဲ့ဒီအချက်ကိုဘုရားရှိခိုးကြောင်းကရောချင်းလူဖွဲ့စည်းကရောအတိတ်အမှမပြူကြဘူးလို့ဆိုပါတယ်။ဒါကြောင့်မို့ချင်းနိုင်ငံရေးလောကနဲ့ချင်းခရိယံအဖွဲ့စည်းတွေမှာသင်ရှားတဲ့အမျိုးသမီးတယောက်မှမရှိတာဖြစ်ပါတယ်တဲ့။ခရိယံအမျိုးသမီးတွေဟာပြဿနာအကျတဲနဲ့ရင်ဆိုင်
အမျိုးသမီးကိစ္စကိုနားမလည်ကြတာများပါတယ်။ဒါကြောင့်ခရိယန်ဘာသာရေးအဖွဲ့အစည်းတွေမှာအမျိုးသမီးတွေခေါင်းဆောင်ပိုင်းကပါဝင်ဖို့လိုအပ်နေပြီလို့ကချင်နဲ့ရန်ကုန်ခရိယန်အချို့ကယူဆပါတယ်။အမျိုးသမီးဓမ္မဆရာမရှိရင်အမျိုးသမီးပြဿနာကိုဖြေရှင်းရတာပိုပြီးထိရောက်နိုင်မယ်လို့ယုံကြည်ကြပါတယ်။ဆရာနာရှင်ခေတ်2009ခုနှစ်မှာတည်ထောင်တဲ့မြမအမျိုးသမီးရေးရာအဖွဲ့ချုပ်ဆိုတာရှိပေမဲ့အယ
မြမစရာရက်ွယ်အုပ်ချုပ်ရေးမှုအမျိုးသမီးအတင်းအဖွဲ့ဆရာဝန်ရှင့်နေတရားရုံးစသဖြင့်အစဉ်စဉ်တွားရတာကာယကံရှင်အဖို့ဒုက္ခရောက်လွန်းတဲ့အတွက်အောက်ခြေမှာစေစပ်ဆွေးနွေးဖြေရှင်းကြတာဖြစ်ပါတယ်မြမတရားစီရင်စနစ်ဟာငွေလုံးကြေးကြများပြီးအချိန်ကျန်ကြလွန်ပါတယ်မြမစကားမတတ်တဲ့တိုင်းရင်းသားတိုင်းလူတွေအတွက်မတင့်တော်တဲ့နေရာဖြစ်ပါတယ် သက်ဆိုင်ရာအာဏာပိုင်တွေအဂတိလိုက်စားပြီးမတရားလုပ်မှာကိုအမြဲတမ်းစိုးရိမ်ကြောက်လာနေရတဲ့စနစ်ဖြစ်ပါတယ်။ဒါကြောင့်အမျိုးသမီးတွေအမှုဖြစ်ပြီးဆိုရင်တရားဥပဒေကြောင်းအရလုံနေမဲ့အစားဒလေ့ထုံးစံလုံနည်းလုံထုံးအရဆက်ဆက်ဖြည့်ရှင်းကြဖို့မြင့်တင်တဲ့မော်လမြိုင်နဲ့ရန်ကုန်ကရှေ့နေတွေကအကြံပေးကြပါတယ်။မတိမ့်မှုဟာရော်ရှိပေးလိုက်ုံနဲ့ဏီကုန်းချုပ်သွားတာမဟုတ်ပါဘူး။အမျိ Yoji Pere Mudaha Made Muga Lumia Twabi me, a Mudmigaro Makone Chuseku, Sele Yensai Niyavade. T Chini Ma Badaye the Botiane da Sechiamalu Pini Bade. Made Mu Chipi Suin Chulon Dugu a Pietinli Mashive, Chulon Kaya Duye, Wisa Senya Mu Jong Sure, Luemare Yu Sajang, a Mudmi Beka Popi Nina Yarago, Tauta Me Winga Milaga Chimpare, Pidu Luto Siwima.
ကျွန်တော်တို့ပါပါတယ်ခင်ဗျာ။ဒါကတော့ဥရောပခေတ်ညီမအကြီးတုံးသားချက်စီစဉ်ကိုတင်ပြပေးခဲ့တာပါ။အခုတော့ဒေါ်လာလာတန်စီစဉ်နေစတဲ့အမေရိကန်အီဒီယန်တုံးအင်္ဂလိပ်စာတင်ခန်းစာပူဆကြကိုနားဆင်ကြပါခင်ဗျာ။ဒီသတင်းပါအင်္ဂလိပ်ဘရိတ်ကန်စာကန်တာမှာမြန်မာနိုင်ငံရေးလောကမှာ
The last hurrah.
Pibare, Salumbanga, THE, LESD LAS, The Laska, Nauso, HURREH, Haraga, Lakoti Ova Bida. Hore Sobi, Logani, Abe Chiju Gombura Pibi, Suzuhue Diet, Divegaro, Nauso Ova Pibare, Idems with the right Divegaro. လူပညာရှင်တူဦးဖြစ်ရင်ပြိတ္တာကိုသူ့ရဲ့နောက်ဆုံးနှုတ်ဆက်ဖြောပြမှုကိုတင်ဆက်လိုက်တာပဲဖြစ်ပါတယ်။ဒီလိုတင်ဆက်လိုက်ရမှာပြိတ္တာရဲ့နှုတ်ဆက်အော်ပါကိုသူ့အနေနဲ့နောက်ဆုံးကြားရမှာဖြစ်ပါတယ်။ထင်ရှားတဲ့နိုင်ငံရေးခေါင်းဆောင်ဆိုရင်လည်းသူရာထူးမထွက်ပြီးနောက်ဆုံးနှုတ်ဆက်မိကုံးပြောကြားမှုသမ္မာလူတဦးဆိုရင်လည်းတခုခုလက်စွပ်ပြလိုက်တာကိုဆိုလိုတာဖြစ်ပါတယ်
ပြည်နယ်ရဲ့အထင်ကြီးထက်လွတ်တော်မှလည်းဖြစ်တဲ့ John Kim McCain တွေနိုင်ငံကနှုတ်ဆက်တဲ့အမှတ်ရဂုဏ်ပြုဆုတောင်းပွဲကျင်းပခဲ့ရမှာစက်တင်ဘာလ1ရက်နေ့ကတော့ Washington DC မြို့တော်ရှိ National Cathedral ဘုရားရှိခိုးကျောင်းမှာသမ္မတဟောင်းပြီးဖြစ်ကြတဲ့ George W. Bush နဲ့ Barack Obama တို့ပါဝင်အထင်ကြီးပုဂ္ဂိုလ်တွေက John McCain အသက်ရှင်သန်စဉ်ကနိုင်ငံတွေပေးဆပ်မှုတွေသူ့ရဲ့တိတ်ခါသမာဓိပြည့်ဝမှုတွေကြောင့်အမှတ်ရချီးကျူးဂုဏ်ပြုပြောကြားခဲ့တဲ့အတွက်ကြောင့် The Washington Post သတင်းစာကြီးက The Last Hurrah for All That's Lost ရဲ့ဆုံးရှုံးရတဲ့မှန်ရအတွက်နောက်ဆုံးကာရဝပြုချီးကျူးမှုဆိုတဲ့ခေါင်းတည်နဲ့ရေးသားခဲ့တာဖြစ်ပါတယ်ဒီတော့နေပတ်သက်လို့ George Kobe ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ Mary was happy to complete the project as a last hurrah before she retired from her job.
Mary ga tu lokan ni anam yu mi naw song swan saung hmu phi ti siman gain go pye myaw aw lut nai de twa chaung min ta mi de lu dei be ya ba de u ma aw naw ta khaw le la chi cha ya aw ma.
Mary was happy to complete the project as a last hurrah before she retired from her job.
ခုဆက်လက်ပြပေးမယ် AGM အတုံးကတော
့ on the edge
ဖြစ်ပါတယ်ဆာလုံပေါင်းက on on ကအပေါ်မှာ th the edge the edge ကအစွန်းဖြစ်ပြီးစကူစူရဲ့တိုက်ရိုက်ဒီဘေကတော့အစွန်းပေါ်မှာရောက်နေတာဖြစ်ပါတယ်အစွန်းနားရောက်နေတဲ့ဆိုရင်အောက်ကိုပြုတ်ချနိုင်မှုအန်ဒီယဲရှိတဲ့သဘောမျိုးဖြစ်တဲ့အတွက်ကြောင့်လေ EDM ဆိုတဲ့ device ဒီဘေကအန်ဒီယဲနဲ့ရင်ဆိုင်ရပွဲရှိတဲ့အတွက်ကြောင့်စိတ်ထဲမှာတထင့်တင့်နဲ့ဘယ်တော့ဖြစ်မလဲဘယ်တော့ဖြစ်မလဲဆိုပြီးအမြဲစိုးရိမ်ရတဲ့အခြေအနေမျိုးကိုဆလိုတာဖြစ်ပါတယ
်ဒီအတွက်ကိုသမရဟောင်းရစ်ချတ်နစ်ဆန်ပြုတ်ချစီခဲ့တဲ့ Watergate အရှုတော်ဘူးအကြောင်းရေးသားခဲ့တယ် The Washington Post ရေးစာ Editor Bob Woodward ကခုတခါအင်ဗျူတော်မှာသမရဒေါနယ်ထရန့်ဘယ်လိုအခြေအနေတွေကတောင်းကနေဖြစ်နေတယ်ဆိုတာကိုအမေရိကန်အစိုးရအရာရှိဟောင်းတွေနဲ့တွေ့ဆုံပြီး fear ဆိုတဲ့ခေါင်းစဉ်နဲ့ရေးသားခဲ့တဲ့စာအုပ်မကြာမီထွက်တော်မှာဖြစ်တဲ့အကြောင်း The Washington Post ရေးစာကြီးက On the Edge in Trump's West Wing ရှမ်းပြည်အင်ဗျူတော်နောက်ဖက်ချမှာစိုးရိမ်စိတ်တွေဖြစ်နေပြီဆိုတဲ့ခေါင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Kobe ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ After the school shooting last month We were all living on the edge in our town.
ဒီကလေးကအကြောင်းမှာသနတ်ဖြစ်ခတ်မှုဖြစ်ပွားခဲ့ခြင်းပြီးကျွန်တော်တို့မျိုးမှာအားလုံးစိုးရိမ်စိတ်နဲ့နေကြရတယ်လို့ဒီပေရပါတယ်။ဥမာအောင်နောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ After the school shooting last month, we were all living on the edge in our town.
ခုနောက်ဆုံးတင်ပြပေးမယ် AGM အတုံးကတော့
Raise a red flag.
ဖြစ်ပါတယ်စာလုံးပေါင်းက RAISE race ကအပေါ်ကိုမြင့်တင်တာ A ရတခု RED red အနီရောင် FLAG flag
a red flag ကအနီရောင်အလံဖြစ်ပြီးစစဆွေးတိုက်ရိုက်ဒီဘယ်ကအနီရောင်အလံကိုအပေါ်ကိုမြင့်တင်တာဖြစ်ပါတယ
်အနီရောင်အလံဟာအန်ဒီယေကိုရည်ညွှန်းသတိပေးတာဖြစ်ပါတယ်ဒါကြောင့် EDM ဆိုတဲ့ device ဒီဘယ်ကတော့ဤစဉ်ပွားမှာတခုခုနဲ့ပတ်သက်လို့လူတူကိုအန်ဒီယေရှိတဲ့ထိခိုက်နိုင်ပွဲရှိတယ်ဆိုတာကိုသတိပေးဖို့ကြိုတင်ထောက်ပြတဲ့အသိပေးချက်ပဲဖြစ်ပါတယ်
။ဒီအတွက်ကိုကမ္ဘာငွေကြေးစည်းကွက်မှာအထူးသဖြင့်တူရကီနဲ့အာဂျင်တီးနားနိုင်ငံတို့ရဲ့ငွေတန်ဖိုးထိုးချခဲ့ပြီးကမ္ဘာနိုင်ငံကြီးတချို့တွေမှလည်းကျွေးမြီတွေထူပြောနေတဲ့အတွက်ကြောင့်ဒါဟာစီးပွားရေးကတ်ဆိုက်တော့မဲ့အန်ဒီယဲဖြစ်တယ်လို့ကြိုတင်သတိပေးချက်တွေဖြစ်တယ်ဆိုပြီး Washington Post ဇင်းစာကြီးကပဲ Global debt raises red flags ရဲ့ခေါင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်။
ဒီသုံးနဲ့ပတ်သက်လို့ George Kobe ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ His behavior raised a red flag that he was not the right person for the job.
သူရဲ့ပြုမူကသူဟာဒီအလုပ်တွေတင့်တော်တဲ့လူမဟုတ်ဘူးဆိုတာကိုသတိပေးရရောက်တယ်လို့ဒီပေရပါလေ။ဥမာအောင်နောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ His behavior raised a red flag that he was not the right person for the job.
ဒီဇင်ဘာတင်ပြခဲ့တဲ့ EDM အတုံးတွေကတော့
The last hurrah on the edge raise a red flag
တို့ဖြစ်ကြပါလေ။နောက်တင်ပါခုလိုချိန်မျိုးမှလည်းနောက်ထပ် EDM အတုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်
။ Next in English သင်ခန်းစာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါလေ။ VOA American တန်ကတင်းငွေနေနေမနေ့ဖက်အစီအစဉ်တွေကိုမနေ့9နာရီအထိဆက်လက်ထုတ်လွှင့်ပေးနေပါရခင်ဗျာ။
ဒီဝေမြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထိုင်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါနန်းနန်းခင်ဗျာ။အခုဆိုရင်မြန်မာစံတော်ချိန်မိနစ်6နာရီခွဲရှိပါပြီ။View American တန်ကနေ2018ခုနှစ်စက်တင်ဘာလ9ရက်တနင်္ဂနွေနေ့မနေ့ပိုင်းအစီအစဉ်ကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ24 40 51တို့အပြင်လိုင်းလက်မီတာ190 kHz 1595ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာဆိုရင်တော့မနေ့စနေညတုန်းကဆွေးနွေးခဲ့ကြတဲ့တရိုက်လီလိုင်းအစီအစဉ်ကိုပြန်လည်ပြီးတော့ထုတ်လွှင့်ပေးပါမယ်။ကိုအောင်လင်ဦးကစီစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာဒီနေ့တဲ့လီလိုက်စီစဉ်မှာတော့ရိုက်တာသတင်းတောက်တွေအမှုနဲ့မြန်မာနိုင်ငံရဲ့တရားစီရင်ရေးအကြောင်းဆွေးနွေးတော့မှာဖြစ်ပါတယ်ဒီသတင်းတောက်နှစ်ယောက်ဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့တရားရုံးကထောင်ဒဏ်တွေပြစ်ပေးလိုက်တဲ့အတွက်မြန်မာနိုင်ငံရဲ့တရားစီရင်ရေးအပေါ်မှာစိုးရိမ်တဲ့တန်တွေဝေဖန်တဲ့တန်တွေလည်းပြင်းပြင်းပြပနဲ့အကြီးအကျယ်ထွက်ခဲ့ပါတယ်ဆိုတော့ဒီနိုင်ငံတော်လျှို့ဝှက်ချက်အုပ်တွေချုပ်ဖောက်မှုဆွဆွဲခြင်းနဲ့သတင်းတောက်တွေကိုထောင်ချလိုက်တာမြန်မာနိုင်ငံရဲ့တရားရေးမှန်တိုင်းမှာစံနမှုကောင်းနာကောင်းတရက်ဖြစ်ခဲ့သလားဒါမှမဟုတ်လေဒီမိုကရေစီအသွင်ကူးပြောင်းမှုကြိုးပမ်းနေတဲ့တန်းချီမှာတရားစီရင်ရေးအတွက်နောက်ပြန်ဆုတ်တဲ့ခြေလှမ်းတရက်ဖြစ်ခဲ့သလားဆိုတာတွေကိုကျွန်တော်တို့ဆွေးနွေးတော့မှာဖြစ်ပါတယ်ဒီပင်လယ်ဆွေးနွေးပွဲအတွက်ကိုလူခွင့်ရှင်တွေတူဖြစ်တဲ့ဦးသိန်းတန်းဦးနောက်မြန်မာသတင်းမီဒီယာကောင်စီဝင်ဦးမြင့်ချော်တို့ဖိတ်ကြားထားပါတယ်နှစ်ဦးစလုံးနဲ့လေလိုင်းပေါ်မှာရောက်နေပါပြီဆိုတော့အရင်ဆုံးတော့ကျွန်တော်ပင်လယ်ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့တုံးတက်ချက်ကိုကြားကြပါလေခင်ဗျာဆိုတော့ဒီနိုင်ငံတကာအာရုံစိုက်ခံရတဲ့အမှုမှာအခုတရားရုံးရဲ့စီရင်ချက်ဟာဒီမြန်မာနိုင်ငံရဲ့တရားရေးမှန်တိုင်းမှာတကယ်ပဲစံနမူနာကောင်းတစ်ခုဖြစ်ခဲ့တယ်လို့ဆိုနိုင်လားဒါမှမဟုတ်နောက်ပြန်ဆုတ်တဲ့ခြေလှမ်းလားဆိုတော့ဆရာဦးသိန်းတန်းဦးအရင်တုံးတက်ပြပါလားခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်အမြင်ပြောရရင်တော့စံနမူနာကောင်းလည်းမဟုတ်ဘူးနောက်ပြန်ဆုတ်သွားတယ်လည်းမဟုတ်ဘူးဒါတော့ရိုးလို့ထင်တယ်ဟောကျွန်တော်မြန်မာနိုင်ငံတရားစီရင်ရေးတပိုင်းမှာအထူးသဖြင့်ဒုတိယဆရာနာရှင်ခေတ်1988စလာတဲ့အချိန်နောက်ပိုင်းမှာတရားစီရင်ရေးပြည်ထောင်စုကတရားလိုလုပ်လာတဲ့အခါတိုင်းဘယ်တော့မှကျွန်တော်တို့တရားမျှတမှုနဲ့ဥပဒေနဲ့ညီတော့မှမဖြစ်ဘူး။ဆိုတော့အဲဒီဂျာဂျမုတ်ဒီမှုမှလည်းကျွန်တော်ဖြစ်နေကြပဲ။ဒါဟိုစာနမူနာကောင်းကတော့မဟုတ်ဘူးဗျာ။ဟောစာနမူနာဆိုလို့လည်းမပြောနိုင်ပါဘူး။ဒါနောက်ဆုံးတန်းမဟုတ်ပါဘူး။ဒါဖြစ်ရဖြစ်စင်ပါပဲ။အဲပြည်ထောင်စုကတရားလိုလုပ်ပြီးတော့တရားစွဲတဲ့အမှုတွေတိုင်းမှာဘယ်တော့မှတရားမျှတမှုမရဘဲနဲ့တရားဥပဒေနဲ့အညီဘယ်တော့မှဖြစ်နေမှရှိပါဘူး။ကျွန်တော်အဲ့လိုပဲမှတ်ချက်ပြုကြည့်နေပါ
ဟုတ်ကဲ့ဆရာဦးသိန်းတန်းကျေးဇူးပါကိုမြင့်ကျော်ရဲ့သဘောထားအမြဲကိုမြင့်ကျော်ရဲ့အခုဒီစီကျက်ကတကယ်တရားရေးစနစ်မှာစံနမူနာကောင်းတစ်ခုဖြစ်ခဲ့လားဒါမှမဟုတ်နောက်ပြန်ဆုတ်ပြခြေလှမ်းလို့ပြောနိုင်လားဘယ်လိုများသုံးသပ်ချက်လဲခင်ဗျအ
င်းတရားစီရင်စနစ်မှာတော့စံနမူနာကောင်းမဖြစ်တာတော့အားလုံးသိပါလေကျွန်တော်တို့သိတယ်လို့ဟိုလူတော်များများလည်းသိတယ်လို့ကျွန်တော်ယုံကြည်ပါတယ်ဘာလို့လဲဆိုတော့ဒီအန်ဂျူရဲ့မိုးရံနိုင်ကတကယ်ဖြစ်တဲ့ဖြစ်ချက်ကိုသူကပေါ်ထုတ်ဖွင့်ကြသူ့ကိုယ်သူတတိပြီးပေါ်ထုတ်ဖွင့်ရတဲ့အချိန်မှာတရားစီရင်ရေးစနစ်ကဟိုနောက်ယူမဲ့အခုမှမယုံကြည်ရတဲ့တည်းဖြစ်ပေချောင်းလိုက်တဲ့အချိန်တစ်ခုလေးပဲကျွန်တော်ညှော်လင့်ရဲ့ဟိုပေါ်ထပ်ထူတယ်ကျန်တဲ့တစ်ချောင်းလုံးတော့ကျွန်တော်မညှော်လင့်တော့တရားစီရင်ရေးကဟိုပြည်ထောင်ကြီးရဲ့အောက်မှာရှိနေတဲ့ဟိုဘယ်လိုခေါ်လဲဖွဲ့စည်းပုံအမှားကြီးအတိုင်းပဲတရားစီရင်ရေးကပြည်ထောင်ရဲ့ဩဇာလွှမ်းမိုးခံရမယ်ဆိုတာကျွန်တော်ညှော်လင့်လာပြီးတော့ဒါပေမဲ့အဲဒီရဲမှုမှုရနေတဲ့တည်ထွက်ဆိုချက်ကိုဟိုပေးချလိုက်တယ်ဆိုရဲတစ်ချိန်လေးပဲညှော်လင့်ရနေနေဖြစ်ခဲ့တယ်ဒါပေမဲ့အဲ့နောက်ပိုင်းမှာကျွန်တော်တို့မညှော်လင့်တော့ဘူးဆိုတော့တရားစီရင်ရေးကဘယောကဩဇာလွှမ်းမိုးခံရတယ်ဆိုတာကျွန်တော်သိကြပြီဒါတို့တော့ဟိုဘလောက်ပြည်ထောင်ကြမယ်လို့ဘယ်လိုပြည်ထောင်ကြမယ်ဘယ်လိုရေးမယ်ဆိုတော့ကျွန်တော်ဟိုမသိအသေးစိတ်အဲ့နောက်ပြီးတော့ကိုယ်မသိဘူးပေါ့လေဒါပေမဲ့ဘာဖြစ်လာမယ့်ရလက်ကညှော်လင့်လာပြီသားလို့ပဲကျွန်တော်တို့ပြောပြမှာ
ဟုတ်ကဲ့ဟိုတခုရှိတာပေါ့လေဒီအာနာပါနေဘက်ကတော့ဒီသူစင်ဒီအယသအစိုးရအပိုင်းရတာသူတို့ပြောထားတာရှိပါတယ်သူတို့အုတ်ချုပ်ရင်းနဲ့တရားစီရင်နဲ့ကင်းလို့တယ်ဒါကြောင့်ဟိုဟိုတရားရေးလုပ်ငန်းတွေကိုလည်းသူတို့ဝင်မစွတ်ဘူးဆိုပြီးတော့သူတို့ပြောထားတာမျိုးတွေလည်းရှိပါတယ်ဆိုတော့ဒီကိစ္စမှာပေါ့လေဟိုအုတ်ချုပ်ရေးပိုင်းနဲ့တရားရေးပိုင်းနဲ့ကတော့ဟိုဆက်ဆက်မှုမရှိဘူးဆိုပေမဲ့လည်းဒါလို့ဆော့ဆော့ဆရာဦးသိန်းသိန်းဦးလည်းထောက်ပြသွားတယ်ကွန်မြူနတီလည်းထောက်ပြသွားတယ်တကယ်တော့တစုံတရာလွတ်လပ်မှုမရှိဘူးဩဇာလွှမ်းမိုးမှုတွေရှိနေတယ်ဆိုတော့အခုဒီစီရင်ချက်မှာရောဆရာဦးသိန်းသိန်းဦးဟိုဘယ်လိုပြောမလဲအုတ်ချုပ်ရေးပိုင်းမပါဘူးဆိုပေမဲ့ဆော့ဆော့ဆရာဦးသိန်းသိန်းဦးပြောလို့ပေါ့လေဟိုအာနာပိုင်းဒီဘက်ကတစုံတရာဟိုလွှမ်းမိုးမှုတွေရှိတယ်ဆိုတော့ဘယ်လိုအပိုင်းတွေမှာလွှမ်းမိုးတယ်လို့ဟိုပြောလို့ရနိုင်မလဲဆရာ
ကျွန်တော်ကတော့တရားရင်းကဂရိ၄ပါးမှာဘုရားဂရိပေါ့ဗျာကြောက်နေရတာပေါ့နော် ဟိုဒီတောက်ရှိဖွဲ့စည်းပုံအခြေခံဥပဒေအောက်ကနေပေါ်လာတဲ့တရားစီစနစ်ပဲဒါအထောက်တစ်ဆယ်ပြည်တရားစီစနစ်ဆိုတော့အဲ့ဒီအခြေခံပေါ်မှာတိဆောက်ထားတဲ့တရားရင်တောက်ရှိဖွဲ့စည်းပုံအခြေခံဥပဒေဆရာနာရှင်ကြီးရဲ့အကျိုးစီးပွားတွေရေးထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေအဲ့တော့အဲ့ဒီဆရာနာရှင်ကြီးတည်ထောင်တဲ့တရားရင်ကသူတို့အကျိုးစီးပွားကိုကာကွယ်တဲ့တရားရင်ကြီးပဲဖြစ်မှာပေါ ုလက်လာလုပ်ရတဲ့အနေအထားမရှိဘူး။ဒါကြောင့်ဒီမှုမှာကျွန်တော်တို့စီရင်ချက်ကိုကြည့်လို့ရှိရင်ဒီမှုကြီးစတင်ပေါ်ပေါက်လာတော့ကရခိုင်ပြည်နယ်မှာဖြစ်တဲ့ကျိုးဝက်ချက်တွေကိုဒရင်တော်ဝါလုံးတို့ကဟိုဒီရောင်းစားဖို့အတွက်ဒီရောင်းစားဖို့အတွက်ဆက်သွယ်ဆောင်ရွက်တဲ့အခါမှာထောင်ချောင်းစင်ဖမ်းတယ်လို့ဇက်လန်းဆင်လာပြီးတော့အပြစ်ပေးတဲ့အခါကျတော့ပုယဟန်မင်းကြီးရဲ့ခီးစဉ်နဲ့ဒုသမရဦးမင်းဆွေရဲ့ခီးစဉ်ကိုဒီဖုန်းထဲမှာတွေ့လို့ဆိုတဲ့အချက်နဲ့ဒီဇွတ်ဆွဲပြီးတော့ကျွန်တော်တို့လုပ်သွားရတယ်။အဲ့တော့ပုံမှန်3တကားကျွန်တော်မှုကိုဆုံးဖြတ်ပြီးလို့ပြောတာပါ။အဲ့တော့ Commercial Secret Act ရဲ့သူတို့ပြောတယ်ပုံမှန်3ခန်းငယ်မှာရန်သူစီပေါက်ကြတာဒီမှုမှာရန်သူကဘယ်သူလဲဗျာ။အဲ့တော့ကျွန်တော်တို့အစတည်းကမေးခွန်းထုတ်ခဲ့ကြရတယ်ဒီ Writer သတင်းဌာနကရန်သူဖြစ်သလားဆိုတဲ့ဒီဥပဒေကဏ္ဍပါ။အမေရောအဲ့ဒီဟာကိုရှောင်တဲ့အနေနဲ့နောက်ဆုံးကြတော့ဖုန်းထဲမှာကျွန်တော်တို့အေးအေးဖွဲ့ရတဲ့အောင်ရဖုန်းနံပါတ်တွေ့ပါတယ်ဆိုပြီးတော့မူချုပ်ပြတဲ့လက်ကပြီးတော့ချသွားတာ။အဲ့တော့အဲ့လိုအနေထားတွေကကျွန်တော်ကခုနကဘူမင်းကျော်ပြောတဲ့လိုအစိုးရကြီးကဒီမှုကျွန်တော်ပြစ်ဒဏ်မှာမှန်ထားပြီးသားပါ။ခုနှစ်နှစ်ကြာပြီ။မှန်ထားပြီးသားပါ။အဲ့တော့ဒီအဲ့တိုင်းပဲဘယ်နည်းနဲ့မှမလုပ်ဘူး။ဘာတွေလုပ်လို့နောက်ဆုံးပြစ်ပေးမှာလဲ။အဲ့တော့ပေါ့ဆိုဒီအစ်ဒီဝါလုံးတို့ဒရင်တော်နှစ်ယောက်ရဲ့သူဆက်နဲ့မကင်းဘူးလို့ဒီအင်းတင်ကိစ္စတွေစူးစမ်းမှုတွေပေါ်ပေါက်တယ်လို့ကျူစာထားပုံရတယ်အဲ့ဒီအချိန်ကြီးကကျွန်တော်မျှော်လင့်ထားကြာဒီတိုင်းချက်မှာပဲအဲ့တော့ဟိုတကူးတကအမိတ်ညွန်ကြားချက်တောင်ထုတ်ပြမလို့တရားရုံးကအလိုက်တူနဲ့လုပ်တယ်ဆို
တာဟုတ်ကဲ့ပါဆောင်းတင်အောင်ကျေးဇူးပါဆိုတော့ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုံကိုယ်တွေလည်းတော်တော်များများရှိနေပါတယ်နောက်တော့ဟိုစာရီအီးမေးလ်တွေပို့ဖို့လည်းတော်တော်များနေပါတယ်ဆိုတော့အရင်ဆုံးကတော့တကူးကတော့ကျွန်တော်ရန်ကုန်မြို့ကကိုစလိုင်းပွေကုံးအလှည့်ပေးခြင်းပါတယ်ကိုစလိုင်းပွေကုံးသဘောထားလည်းဆွေးနွေးနိုင်ပါတယ်ခင်ဗျာ
အခုနတရားသူကြီးကပြောတယ်သူတက်တဲ့ရေမှတ်တရားကတော့တက်တဲ့ဟိုထွက်ဆိုသွားတာပေါ့တော်တော်ကျန်တဲ့ဟိုအပားတစ်စီဆိုကတက်တဲ့မထွေးရတော့သူတို့အဲ့ဒါကြောင့်မခိုင်လို့လို့အဲ့ဒီထောင်ချချင်းဖြစ်တယ်ဆိုမှသူပြောတယ်ကေရန်ကြရရေဆိုတာပထမဦးဆုံးတက်တဲ့ထွက်ဆိုတဲ့သူကဘယ်ဘဝရောက်သွားတယ်ဆိုတာကျန်တဲ့ရေတွေရတဲ့တည်တာပဲအဲ့တော့ဘလို့ဒီနေ့မှာတက်တဲ့ဘလို့ထွက်ဆိုနိုင်မှာလဲအဲ့တော့တရားသူကြီးပြောတဲ့စကားတွေကလည်းဖြစ်ချင်းချက်လည်းသဘောမတူနိုင်ဘူး။ဘာလို့လဲဆိုတော့အခုနောက်ပြောတဲ့အတိုင်းပါပဲ။တမတော်လေးအောက်မှာရှိတဲ့ဒီသေးကြီး၊ဒီသေးကြီးကအမှုဖွင့်တဲ့ဥစ္စာဟုတင်ညာအလုံးတော့ဒီတရားသူကြီးကဘာလုပ်ရင်းနိုင်မှာလဲ။အဲ့တော့သူပြင်းပြင်းလေးနဲ့ဝန်ခံပြီးတော့ကဩအထက်မိန်ပါပဲလို့ပြောလိုက်ရင်တော့ဒီသူကပူကျင်တော့အောင်မယ်လို့ကျွန်တော်မြင်တယ်။အဲ့တော့ဒီတိုင်းပဲလုပ်နေနေဆိုရင်တော့ကျွန်တော်နိုင်ငံအတွက်နိုင်ငံတကာဖိအားကပုံများလာဖို့ပဲရှိတယ်။ဘာကောင်းဆုံးမှဖြစ်လာမှာမဟုတ်ဘူးလို့ကျွန်တော်
ဟုတ်ကဲ့ပါကိုစိုင်းပွေကိုဆွေးနွေးရကျေးဇူးပါနောက်တူကတော့ကျွန်တော်ကနေဒါနိုင်ငံဥညွန်လာဖြစ်ပါတယ်ဥညွန်လာသဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဒီကိုဝါလုံးနဲ့ကိုကျော်စိုးတို့အမှုနဲ့ပတ်သက်လို့တရားရုံးရဲ့ဆုံးဖြတ်ချက်ကမြန်မာနိုင်ငံတရားဥပဒေစီရင်ရေးစံနမူတာကောင်းမဟုတ်တယ်လို့မြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးရာဆက်အာဏာရှင်အောက်မှာလုံးဝယိုယွင်းပျက်စီးနေတာဆယ်စုနှစ်များကြီးရှိခဲ့ပါပြီအခုရတားစိုးကလက်ထက်မှာသတင်းသမားတွေရဲ့အခြေအနေကပိုပြီးတော့ဆိုးပါတယ်ကိုယ်အလုံးနဲ့ကိုကျော်စိုးကိုအမိန့်ချမှတ်ဖို့တရားသူကြီးကနေမကောင်းလို့ရဲရွှေ့လိုက်ရတဲ့ဆိုကြတဲ့ကဒီအမှုကိုကျွန်တော်တို့သုံးသပ်လို့ရပါပြီမဖြစ်မနေထောင်ချတော့မယ်ဆိုတာကိုကြိုတင်သိနေပါတယ်နော်ဒါကြောင့်မလို့ဒီဖမ်းဆီးရဲ့အဖွဲ့ပုံကိုယ်တွေကလည်းမတရားဖမ်းဆီးချုံနောက်မှုနဲ့ပြန်ပြီးတော့ကျွန်တော်တို့တရားစွဲရမှာဖြစ်ပါတယ်ဘာကြောင့်မလို့လဲဆိုတော့အပြစ်မရှိတဲ့လူတယောက်ကိုမတရားဖမ်းဆီးအကွက်ဆင်ပြီးတော့ထောင်ချဖမ်းဆီးတာကဖမ်းဆီးရဲ့လူတွေကပြစ်မှုမကင်ဘူးလို့ဟိုပြောရမှာဖြစ်ပါတယ်နောက်တစ်ခုကအခုလို့ကိုကျော်စိုးနဲ့ကိုဝါလုံးတို့ကိုဖမ်းပြီးတော့ဟုတ်လားဘယ်သူရဲ့လူငင်းချမ်းသာနဲ့မှပြန်လွတ်တာမျိုးလည်းမဖြစ်ဘဲနဲ့ဒီအမှုကမှားယွင်းတဲ့အမှုဖြစ်ပြီးတော့ပြန်ပြီးတော့အမှုကိုရုပ်သိမ်းပြီးတော့ချက်ချင်းလွတ်ပြရမှာဖြစ်တယ်လို့ပြောဆိုကြပါတယ်။ဘာကြောင့်လဲဆိုတော့ဒုယမှုဟိုမိုးရန်တိုင်းဆိုရဲထွက်ချက်နဲ့ကြည့်ရင်လည်းဒါရှင်းပါတယ်။နောက်တစ်ခါယမှုရုပ်တင်ကိုကဝစီစဉ်တယ်ဆိုတာကိုလည်းထွက်ခဲ့ပါတယ်။အဲဒါကြောင့်မလို့ဒီယမှုရုပ်တင်ကိုကိုလည်းဆွေးဆွေးဖို့တာဝန်ရှိတဲ့အပိုင်းမှာလို့ပါတယ်ဒီအောင်လို့ဒီလိုပြန်ပြီးတော့လွတ်ပေးရင်တောင်မှဘယ်သူမှကျေးဇူးတင်စရာမလိုပါဘူးအပြစ်မရှိတာကိုထောင်ချောက်ဆင်ဖမ်းတဲ့အုပ်စုကိုလာဖမ်းပြီးတော့အရေးယူရမှာဖြစ်ပါတယ် အပြင်းမရှိရလို့ဖမ်းပြီးတော့အကြောင်းမျိုးမျိုးနဲ့ဘယ်သူရဲ့လွတ်ငင်းချမ်းသာခွင့်နဲ့မှလွတ်ပေးတာမျိုးကလည်းမဖြစ်စေလို့ပေါ့လုံးဝအပြင်းမရှိပဲထောင်ချပြီးပြန်လွတ်တာပြန်လွတ်ပေးရမှာဖြစ်ပါတယ
်ဟုတ်ကဲ့ပါဦးညွန့်လာဆွနေရကျေးဇူးပါဆိုတော့ကျွန်တော်တို့ဟိုဒါနဲ့ပတ်သက်လို့ကျွန်တော်တို့နောက်ထပ်ပေးစာတွေပေးပို့ထားလဲတချို့ရှိနေပါတယ်အရင်ဆုံးစာဆောင်ကတော့ဥလာထုံတကုံမျိုးတစ်ခါပါမဆွမွန်ဖတ်ပြပေးပါခင်ဗျာ
ရိုက်တာပတင်းတော့ကိုဝါလုံးကိုကျော်စိုးအမှုစီရင်ချက်ဟာပြည်တွင်းနဲ့နိုင်ငံတကာကဥပဒေပညာရှင်တွေနဲ့သတင်းသမားတွေတုံ့တက်ဝေဖန်ခဲ့ကြသလိုရိုးရင်းကြဆင်ပျက်စီးလာနေတဲ့မြန်မာနိုင်ငံရဲ့ဥပဒေစိုးမိုးမှုတရားရေးစနစ်နဲ့လွတ်လပ်တဲ့တရားစီရင်ကိုအဆုံးသတ်နီကုံးချုပ်လိုက်တဲ့စိုးဝါတဲ့နမူနာစံပြသက်တည်ပြချက်တစ်ခုပါပဲ။ဘာကြောင့်လဲဆိုတော့ဥပဒေရေးရအငင်းပွားချက်အကြောင်းချင်းရာဆိုင်ရာအငင်းပွားမှုစတဲ့တရားဥပဒေဆိုင်ရာအရေးကြီးအခြေခံတွေကိုဥပဒေနဲ့အညီအများရှိမောက်မှာဥပဒေအရအနှင်းထားတဲ့စီရင်ပိုင်ခွင့်အာဏာရှိတဲ့တရားရုံးကဥပဒေကိုရှင်းလင်းဖွင့်ဆိုခြင်းနဲ့အမှန်တို့ရောက်အောင်စစ်ဆေးစီရင်ခြင်းဟာအခြေခံဥပဒေအရတရားစီရင်ရေးအာဏာကိုကျင့်သုံးဖော်ဆောင်ခြင်းဖြစ်ပါတယ်။တရင်းနောက်ကိုဝါလုံးနဲ့ကိုကျော်စိုးအမှုစစ်ဆေးရာမှာတော့လူပြတ်တက်တွေထွက်ချက်မှာဒုကျဲချုပ်ကအမှုစင်မီဖန်းစည်းစေခိုင်းခဲ့ကြောင်းသိခဲ့ရတဲ့အချက်ကိုတရားရုံးကဥပဒေအရအတိမတ်ပြုစဉ်းစားခဲ့ပုံမရဘူးဆိုတာကိုလိုက်ပါဆောင်ရွက်ခဲ့တဲ့ရှေ့နေရရှင်းပြချက်မှာသတိပြုမိခဲ့ပါတယ်။ဒါဟာဥပဒေဆိုင်ရာပြဿနာပါ။အကြောင်းချင်းရဆိုင်ရာပြဿနာကတော့ရဲကကိုပါလုံးတို့ကိုခေါ်ယူပေးခဲ့ပြီးတော့အဲ့ဒီနေရာကထွက်ထွက်ချင်းမှာပဲနောက်တစ်ဖွဲ့ကဖမ်းဆီးခဲ့ကြောင်းအထင်ရှားပေါ်လွင်နေတဲ့အချက်ကိုတရားစီရာမှာရှင်းလင်းစစ်ဆေးတယ်ဆိုတာပေါ်လွင်ခြင်းမရှိသလိုတပ်တွေထွက်ဆိုခဲ့တဲ့ရဲအရာရှိလဲထောင်ချခံရပြီးအလုပ်ဖြုတ်ခံရတဲ့သတင်းတွေလည်းထွက်ပေါ်ခဲ့တာပါဒီအချက်တွေကိုနိုင်ငံတကာနဲ့ပြည်တွင်းသတင်းအဖွဲ့တွေကကန့်ကွက်ချက်တွေမှာအထင်ရှားဖြစ်လာတာပါကိုဝါလုံးတို့အမှုစီရင်ချက်ကတရားစီရင်အတွက်စိုးဝါးစွာထိခိုက်စေခဲ့တာကတော့အထင်ရှားနဲ့အခိုင်အမာပါ
ဟုတ်ကဲ့ဒါကတော့ဥလာထွန်းတကုံမျိုးသက်ကပေးစားပါနောက်စာစောင်းတော့ကျွန်တော်တို့မိတ္တလာမျိုးကဥစိန်မောင်ရဲ့စာဖြစ်ပါတယ်နန်းလောင်ကိုကျေးဇူးပြုဖတ်ပေးပါဦးခင
်ဗျ Writers သတင်းထောက်ကိုဝါလုံးတို့အမှုကိုကဘာကစောင့်ကြည့်ဝေဖန်မှတ်ချက်တွေပေးခဲ့ကြပါတယ်ထောင်ချောက်ဆင်ဖန်တဲ့အမှုလူပြတ်တက်တွေမခိုင်လုံတဲ့အမှုစသဖြင့်သဘောထားတွေအမြင်တွေထောက်ပြပြီးတော့တရားမစွဲတဲ့အမှုလို့ဆိုခဲ့ကြပါတယ်ခြုံငုံပြောရရင်ပြည်တွင်းပြည်ပကလေ့လာသူအများကတရားတွေလွတ်တဲ့အမှုဖြစ်တယ်လို့လည်းဆိုခဲ့ကြတာပါသို့တော်လည်းယခုလိုထောင်နှံခွန်းနှစ်စီပြည်တံချမှတ်လိုက်တော့လေပြည်ရင်းပြည်ပအနှံ့သတင်းမီဒီယာတွေနိုင်ငံတကာအကြီးအကဲတွေလူအခွင့်အရေးဆိုင်ရာအဖွဲ့အစည်းတွေပုတ်ပွဲညံကုန်ကြတာပါအမှုကိုဒီလိုစီရင်လိုက်တာကိုမဆွတ်ဖက်လိုပါဘူးအကျိုးတရားမှုကိုတော့တင်ပြဆွေးနွေးလိုပါတယ်ဒီလိုစီရင်တာကြောင့်နိုင်ငံတော်နဲ့အစိုးရအဖို့လည်းဘာမှအကျိုးမရလိုက်ပါဘူးတရားလိုလုပ်ပြီးတော့တိုင်ကြားတဲ့သူအဖို့လည်းဘာအမျက်မှမရပါဘူးတရားစီရင်ရေးအတွက်တရားသူကြီးလောကအဖို့လည်းစီရင်တုံးတစ်ခုအဖြစ်စံမပြုတ်နိုင်လောက်ပါဘူးသတင်းမီဒီယာလောကအဖို့လဲကောင်းမွန်စံပြုတ်လောက်တဲ့ရလကောင်မဖြစ်ခဲ့ပါဘူးအကြောက်တရားပဲရစေတယ်လို့ထင်ပါတယ်ဒီတော့အချုပ်အနေနဲ့သုံးသပ်တင်ပြရရင်ဒီအမှုကသတင်းမီဒီယာလောကကိုတုံ့လုံ၆ချားစေပြီးအမှန်ကိုမရေရဲမပြောရဲမလုပ်ရဲဖြစ်သွားစေနိုင်ပါတယ်ဒီမိုကရေစီပြုတ်ပြင်ပြောင်းလဲရင်းနဲ့ကျင့်စဉ်ကြီးရတွေကိုနှောက်ပြန်ပလက်လန်ကြစေတဲ့သဘောမျိုးမြင်စေပါတယ်စတုတ်ထမနိုင်ပြိုကျပြီးတော့ပြည်သူတို့ရဲ့နာမျက်စိတို့ကိုအပိတ်ခံရတဲ့သဘောလို့ထင်စရာဖြစ်ပါတယ်တရားဥပဒေအထက်မှာဘာတွေရှိနေသေးတယ်လဲဆိုတာတွေးမြင်စဉ်းစားပြီးပြည်သူအများခြောက်ခြားရတဲ့အဖြစ်ကိုရောက်စေပါတယ်။နိုင်ငံတော်နဲ့အစိုးရတို့ကိုကမ္ဘာအလယ်မှာလက်ညှိုးထိုးအပြစ်တင်ခံရအောင်မျက်နှာကိုအိုးမဲတုပ်ပေးလိုက်တယ်လို့ဖြစ်သွားရတယ်လို့မြင်မိပါကြောင်းဆွေးနွေးလိုက်ရပါတယ်
။ဟုတ်ကဲ့ဒါတော့မေတ္တာမျိုးကဥစိန်မော်ရဲ့စာပါ။သူကတော့ဒီအခုစီရင်ချက်ကတကယ်ဆိုရင်ဘယ်သူအတွက်မှအကျိုးမများနိုင်ဘူးဆိုတော့ထောက်ပြပါတယ်။ဆိုတော့ကျွန်တော်တရားဥသင်တန်းဟုပြန်မေးချင်ပါတယ်။ဆိုတော့ဘယ်လို့အတွက်မှအကျိုးမများနိုင်တဲ့ကိစ္စကိုဘာကြောင့်ဒီလိုစီရင်ချက်ချခဲ့ရတာလဲ။တကယ်ဆိုရင်ဆော့ဆော့ဆရာတို့ပြောသလိုပေါ့လေဒီပြည်ရေးလက်ရောက်ခံဖြစ်နေတဲ့အဖွဲ့အစည်းကလုပ်တဲ့ကိစ္စဖြစ်တယ်ပဲထားပါ။နောက်ဒီစစ်တပ်နဲ့ပြည်ရေးဆိုတာတကယ်တော့ဒီမှုဆိုနိုင်ငံတကာလည်းစောင့်ကြည့်နေတော့ဒီစစ်တပ်နဲ့ပြည်ရေးဆိုတာလည်းရခိုင်ရင်းနဲ့ပတ်သက်ပြီးတော့နိုင်ငံတကာမျက်စိတောက်တောက်လည်းကြည့်နေတယ်။ PR တွေလည်းပြီးနေဆိုတော့ဒါသူတို့အတွက်အကျိုးကောင်းကျိုးနဲ့ဆိုးကျိုးတော့ပိုမလာနိုင်ဘူးလားဆရာ။ဆိုတော့ဘာယူရချက်နဲ့ဟိုလုပ်တယ်လို့များပြောနိုင်လဲဆရာ
။ Way of thinking ပေါ့ကစဉ်းစားနည်းပေါ့နော်။တကယ်တော့ဒီချအမိန့်ချတဲ့အချိန်မှာကျွန်တော်၁၀နှစ်နေဆိုရင်ကျွန်တော်နိုင်ငံတော်တပ်ပံပုဂ္ဂိုလ်ဒီကုလသမဂ္ဂသွားတော့မယ်။ကုလသမဂ္ဂမှာကျွန်တော်ဆိုဆိုချက်တွေတကယ်ကိုကြံ့ကြံ့ခိုင်ရင်ဆိုင်နေတဲ့ချိန်မှာဒီအမိန့်ကြီးချလိုက်တယ်နော်။ဒါဒီအမိန့်ချလိုက်တယ်ဆိုတော့သိကြတာတော့ကျွန်တော်အထင်ပြောရရင်တော့ဒီအစိုးရရဲ့သဘောထားတော့ဟုတ်ဘူးမရဘူး။ဒါတလောက်ပြီးတော့အမှန်နဲ့ဖြစ်နေ။အဲ့တော့ဘာလို့ဒီလိုလုပ်လဲဆိုတော့တကယ်တော့ဒီသုဒ္ဓမန္တန်ကိုတစ်ထင်တန်းနဲ့ကြည့်လိုက်တာပါပဲ။အဲ့တော့အခုကျွန်တော်တို့တမိုင်းမှာမဖြစ်ဘူးတဲ့အင်းတယ်လူတမှုကြီးဝန်ခံရတယ်ပေါ်ပေါက်တာလည်းပေါ့ဗျာ။ဒီလိုက်တာသတင်းထားနေတော့နောက်အဲ့ဒါမျိုးကြီးပေါ်လာမှာစိုးရိမ်ကြတယ်။
အဲ့ဒီအတွေ့အကြောက်တရားနဲ့ဒီဟာဒီလိုဒီလိုအမိမျိုးချအောင်နော်ပတ်ဝန်းကျင်ခံဒီလိုက်တာလို့ကျွန်တော်ယူဆတယ်ဟုတ်ကဲ့ပါဆရာဦးတင်ဆိုကိုမျိုးကျွယ်တဘောတာကခင်ဗျာအခုဟိုတကယ်တော့တကယ်တကယ်ကျတော့အကျိုးဆက်ကတိတ်ကောင်းလာတာလည်းမဟုတ်ဘဲနဲ့ဒီလိုစင်းချက်မျိုးချပြတာဘလို့တခြားနောက်ကအကြောင်းရင်းတွေရည်ရွယ်ချက်တွေရှိနေတယ်လို့ဟိုတုံ့တက်လို့ရတာကိုမျိုးကျွယ်
ကျွန်တော်တို့ဒီဘက်ဖွင့်ဆိုကြရတော့သူတို့ခန်းခံရတယ်ကျွန်တော်နားလေတဲ့ဟာတော့ဒရင်းမီဒီယာကိုဒီလိုမျိုးလုံငင်းတက်ဖွဲ့ရေလူခွင့်အကျိုးပေါင်းမှုကိုဒရင်းမီဒီယာကသုံးန်းထောက်ထုတ်ဖို့ဟိုမရဲအောင်လို့ဒရင်းစကားတစ်ခုပါမှာပေါ့နော်အဲ့လိုဒရင်းစကားပါတဲ့ခါမှာလဲဟိုဂျန်ဂွေလေးရိုက်ယူနေထောင်နဲ့တစ်နှစ်လောက်ကြာအောင်နဲ့ထောင်နဲ့သုံးနှစ်လောက်ကြာအောင်နဲ့ဒရင်းမီဒ ဟိုယူဆဆုံးဖြတ်ထားပြီးသားဒီဖန်စီစဉ်ကလေးကဆိုတော့ကျွန်တော်တင်စားကျင်တာတော့လွယ်လွယ်လေးနားလည်အောင်ဆိုတော့အစွဲလူတွေလူကဘယ်လိုလဲဆိုတာကျွန်တော်တို့သိနေကြတယ်ပေါ့နော်သို့တော့ဟိုအဲ့ညမှာလေးပြည့်တဲ့ဒီဝက်ဖြစ်စေအစွဲလူတွေဟာကိုသွားပြီးတော့အတီးဗျူးဘေးစလို့အားဘေးအမြောက်ပြည့်တဲ့ဟာမျိုးပဲဖြစ်စေအဲ့ညမှာတော့တရားရေးစနစ်တို့ဟိုဘယ်လိုကောင်းလဲအစိုးရတို့ဆိုတာတော့အဲ့လ
ตัวนี้ดีอยู่เวรหาการอ่ะโอ้ไม่รู้คอมเมกูรีมามูลาชีเด็กคนเด็กค่ะเอร่ามีอะไรบ้างช่องช่องดีเด็กคนนั้นส่วนเจ้าหน้าที่ว่าบ่าวเล็กเนี่ยส่วนบริโภคเนี่ยส่วนหาเจ้าหน้าที่อารมณ์ที่ดีด้าลูกเจ้าหน้าที่อารมณ์เวียดเจ้าเนี่ยโอเคครับคุณยิ่งช่วยสนุกอย่างเชื่อว่าส่วนเจ้าหน้าที่สนุกว่าตัวกูเรียนป่าวสนุกว่าสัตว์ที่ทำให้พวกกูรู้เชื่อเลยเปลี่ยนไปเลยเปลี่ยนมาเลยตัวเราโกตันมองพี่ไปเลยมันง่ายว่าเลยโ
ตัวล้วนนี่บาดเตยโลอันนั้นลูกอ่ะตะเผ่โหเตยซวยสู่แล้วเผ่ตะเผ่เนาะเตยที่อมุเพิ่นนี่ส่วนเองเตยลูกก็ชื่อเจ้าเราเนี่ยเป็ดนี่เจ้าดิอมุอ่ะเป็ดนี่เจ้าดิโลตรุไม่ชาผู้แต่จันทร์นี่แหละสู่แล้วดาป่อเลยนี่บาดถ้าโหชื่อนี่แหละตีบาดแต่เตย โลกะกะอมุโหมาไม่ตีส่องไหนดิอมุอ่ะเป็ดดิเป็ดไปเลยดิเตยกันนี่โหลุบไปอ่ะมาดีตะเรนดาวดิโหดาคุณน่ะดิโหลปုံน่ะบ่ลงดิโหลปုံน่ะลงอยู่ดิโหลปုံน่ะเล็กกว่ามั้ยสู่เราเอานอนอยู่ดิโหดาตีเกดาปะไล่ได้บ่าเนาะดิอาเยอะอายิตันมาดิจะพอปะบ่ถ้าเราตัวไปละได้ตะบอบิวป่ะบลาบ่าไปกูเจื้อป่ะโอเคกูตามออกซุนนี่อ่ะเจื้อป่ะนอกตัวก็เราท้ายนักงานกูตีแหลมุขึ้นไปเลยกูตีแหลมุตะบอดาแล้วซุนนี่โหลยาไปครับเนี่ย
ตะเรนมาดิโหพังซี้ดาถ่องชะเลยสรว่าเราดาเตียตรุพังซี้ถ่องชะเลยสรว่าเราคลีนี่เราตีได้ตะบอมิวขึ้นเนี่ยบาเลยครับเนี่ยเจซุบาครับเนี่ยซุนนี่พี่ดากูก็รอซุนนี่แท้มาอ๋อเราอีเมลไปปุ๊ดแท้มาอ๋อตลอดเนี่ยเราดิตะเรนดาวดิถ่องชะเลยกิสสะไม่เตียวสรตะบอดาดิตลอดเนี่ยตุ้ยอ่ะบาแต่แม้ติเฉยนั้นมาเสียอู้ตึนๆโหลจเราโหพอเลยโหเมย์จินน่ะตะคูตะคูก็รออู้ดาเนี่ยปะเสร็จโหลดิกูวาลงโหลสินเช็ดชะไล่ตรงอ่ ုပ်ဖို့ကျွန်တော်တို့ Facebook မှာတင်တော့လည်းပဲဟိုသတင်းတော့ဒီလူတွေထောင်ချရတာနဲတော့နေသေးတယ်ဒီရက်တောင်လောရမှာဆိုပြီးတော်တော်ရရန်ပြပြနဲ့မှတ်ချက်တွေပေးရလဲရှိပါတယ်ဆိုတော့ဒီလိုသဘောထားရှိတဲ့သူတွေရောဟိုတော်တော်များရှိနေသလားဟိုနောက်တစ်ခုကျွန်တော်စဉ်းစားမိတာဒီမှုမှာဒီနိုင်ငံတော်လျှို့ဝှက်ချက်အုပ်တွေနဲ့အရေးယူခဲ့တာဆိုတော့ဒီလုံခြုံရေးတို့ဒီအမျိုးသားရေးတို့ဒီသတင်းမီဒီယာလွတ်လပ်ခွင့်ဤအပေါ်မှာဟိုဒိဗယ်ကောက်တာတွေအမြင်လွဲတာတွေရှိနေလို့လားဆရာအမြင်ဆွေးနွေးပြပါဦးခင်ဗျာ
ဟုတ်ကဲ့ဗျနှစ်ချက်ပေါ့နော်ပထမတစ်ချက်ကတော့ခုနကကိုမျိုးကျော်ပြောတဲ့တော့ဗျာအဆွဲကိုလူတူမီဒီယာအသွားစီလူတူမီဆိုတဲ့လေးပြည်သူကဖရားကျင်မှာဆိုတော့အဆွဲကိုလူတူရဲ့တပည့်တွေကဒါကိုခုနှစ်နှစ်နေတယ်ခင်ဗျာပေါ့ဗျာဒါတော့ဆိုရင်လုံလောက်ပဲထင်ပါတယ်နောက်ခုနကတော့ Official Secret Act 1923ကြီးပြည်ပေါ်မှာအင်္ဂလိပ်နယ်ကျေသမားကသူ့ကိုလိုနီကိုကာဝယ်ဖို့ပြဋ္ဌာန်းထားတဲ့ဥပဒေကြီးဗျအဲ့တော့အဲ့ဒီဥပဒေမှာအဓိကပြဋ္ဌာန်းထားတဲ့ဒီကြီးရွယ်ချက်ကအစိုးရဝန်ထမ်းတွေပေါ့နော်အစိုးရဝန်ထမ်းတွေကနိုင်ငံတော်တိဝတ်ချက်တွေကိုပေါက်ကြားမှဆိုးရွားတဲ့ကာဝယ်တာပေါ့မသူရဲ့ကျန်းမာရေးကိုကာဝယ်တာအဲ့တော့ Official Secret Act ကိုပြဋ္ဌာန်းတာကအင်္ဂလိပ်ဘာသာနဲ့ပြဋ္ဌာန်းတာအင်္ဂလိပ်ဘာသာနဲ့ပြဋ္ဌာန်းထားရတော့ဒါကနိုင်ငံသားတိုင်းအပေါ်မှာလည်းပြီးပါတယ်ဝန်ထမ်းတွေမကောက်ဘူးတို့ရတယ်သူကဒီမှာအပြစ်ပေးတယ်ပုံမှန်3ပြည့်ရဲ့ definition မှာအဓိကကျတဲ့အချက်ကကျွန်တော်တို့ဒီပြုတ်ထားတယ်ဆိုတော့စီမံချက်ဒီပုံကျမ်းနေပလယ်နေဒီဇိုင်းနေပြုတ်သက္ကဝတ်ဒီဓာရီကိုဂျန်ဒီဝတ်တိုက်ရိုက်ဖြစ်စီတွယ်ဝိုက်ဖြစ်စီတုံးကြည့်နေအောင်စ
ဒီပုံရမင်းကြီးရဲ့အချင်းချင်းပေါ်ပြရတော့အဖြစ်အစ်အတွက်အဲ့ဒီမှာဆိုင်မှုတွေ့တယ်ကျွန်တော်တို့ဒီကျွန်တော်ချစ်နေပြောင်းနေပြောရမယ်ဒီဟာလွယ်မှားတဲ့ကောက်ကြီးချက်ပဲကျွန်တော်ယူတာဟုတ်ကဲ့ပါဆရာဟုတ်တယ်ဒီဖြစ်စင်မှာတော့တော်တော်များဟိုအမိမောင်မတဲတဲ့ကိစ္စတွေတော်တော်များရှိရဆိုပြီးတော့ဟိုထောက်ပြရရတော်တော်များရှိနေပါတယ်ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုဒီမှာအီးမေးလ်
ပါတယ်တဲ့လွတ်လပ်တဲ့မီဒီယာမရှိမရပါဘူးတဲ့အားလုံးအမှောင်တိုက်တဲ့ပြန်ပြီးကြသွားနိုင်ပါတယ်တဲ့ဆိုဖီယာဆိုတဲ့အကောင်ကတော့စတုဒ္ဓမိုင်းနိုင်ကျိုးနေတဲ့နိုင်ငံမှာဖြောက်မတ်မှန်ကန်တဲ့ဘယ်စီးပွားရေးသမားမှာစီးပွားရေးလာမလုပ်ရဲတလို့ဖွံ့ဖြိုးတိုးတက်တဲ့နိုင်ငံတွေကလည်းကျမတို့နိုင်ငံကိုအထင်သေးအမြင်သေးနဲ့ကြည့်နေပါပြီတဲ့ဟင်းထက်ဆိုတဲ့အကောင်ကတော့ ရိုက်တာသတင်းတော့တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးလုံးဝထောက်မချသင့်ပါတယ်သူတို့နှစ်ယောက်ဖော်ထုတ်လို့ရခိုင်ပင်ကလေးအရေးခင်ကပြစ်မှုကျူးလွန်တဲ့သူတွေပြစ်မှုထင်ရှားလို့အရေးယူခံခဲ့ရပြီးပြီတဲ့သူတို့ကိုထောင်ချမယ်ဆိုရင်ဒီအရေးခင်မှာအစုလိုက်ပြုံလိုက်တက်ဖြတ်တဲ့သူတွေကပေးရတဲ့တာဝန်ကိုထမ်းဆောင်ရင်းဖြစ်လို့အရေးမယူသင့်ပါတယ်တက်မတော်ကအစိုးရကိုအမိန်ပေးလို့မရပ
ပြောပါခင်ဗျကျွန်တော်နိုင်ငံရဲ့တရားစီရင်စနစ်ဟာနောက်ကြောင်းပြန်လည်နေရမှာဟုတ်ပါဘူးရှေ့ကိုရွေးကိုမရွေးသေးတာလို့ပဲယူဆမိပါတယ်ဆိုရကပြည်သူတွေရဲ့ဘဝလုံးညုံမှုကိုကာကွယ်ပေးတဲ့တရားဥပဒေစိုးမိုးရေးကိုအကောင့်ထဲပေါ်ခြင်းနေတယ်ဒါပေမဲ့ဆိုရလက်ထဲမှာပြည်ထဲရဲ့တရားစီရင်မှန်တိုင်းကိုအပြည့်အဝထိန်းချုပ်နိုင်တဲ့အုပ်ချုပ်ရေးအာဏာမရှိဘူးမှန်ကန်တဲ့တရားစီရင်စ တယ်အခုရိုက်တာသတင်းနောက်ကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ယောက်ထောင်ချောက်ဆင်အဖမ်းခံရကြောင်းမိမိရဲ့ယာဒူးအခွင့်အာဏာတွေကိုဆွတ်လွတ်ပြီးအမှန်တိုင်းထွက်ဆိုသွားတဲ့ဒူရဲမှုမိုးရံနိုင်ကိုယာဒူးကချက်ချင်းဖြုတ်ပြီးအင်းစိန်ထောင်ထဲပို့ပစ်ခဲ့တယ်ကျွန်တော်နိုင်ငံမှာအမှန်တရားဘက်ကယက်တီလာသူမိသူမဆိုးအသက်ခံရရင်အသက်ခံရအသက်မခံရရင်ထောင်နှံဆံပြီးဘဝပြတ်သွားအောင်အလုပ်ကြံခံရပါတယ်အစိုးဆုံးကတော့ရိုင်းနေနေတဲ့တရားစီရင်မှန်တိုင်းတက်မလာဖို့ကိုတက်ကြွန်းထားတဲ့ဥပဒေပညာရက်ဒီကိုရဲ့ဂုံသိခါရီနဲ့ဘယ်လိုထိမ့်ညိပေးနိုင်ရင်ကောင်းမလဲလို့စဉ်ချင်းတွေးခေါ်နိုင်တဲ့တရားရေးဝန်ထမ်းတွေရှားပါနေခြင်းပါပဲအမှုကိုစီရင်ဆုံးဖြတ်မဲ့နေကြမှာပဲတရားသူကြီးနေမကောင်းဖြစ်တဲ့ဆိုကြတဲ့ကတရားသူကြီးမှာဖိအားတွေရှိနေပြီဆိုတာထင်ရှားနေပါတယ်သတင်းလွတ်လပ်ခွင့်နဲ့တရားစီရင်မှန်တိုင်းပြိုလဲနေကြောင်းနိုင်ငံတကာကဝေမန်ထောက်ပြနေတဲ့ကြားကရိုက်တာသတင်းနောက်နှစ်ယောက်ကိုဒီလိုအမိန့်ချမှတ်လိုက်တာဟာမေစုနဲ့တကွအစိုးရအပေါ်မှာစီးပွားရေးနဲ့နိုင်ငံရေးဖိအားတွေကျလာအောင်ရည်ရွယ်ချက်ရှိရှိလှုပ်ဆောင်လိုက်ခြင်းလို့ပဲယူဆမိပါတယ်။အစိုးရအနေနဲ့လည်းနိုင်ငံတကာကပြစ်တင်ဝေဖန်ရှုတ်ချနေတဲ့ဒီအမှုနဲ့ပတ်သက်ပြီးတော့ကျေနပ်မှုရအောင်ရှင်းပြချင်တန်နေပြီလို့လည်းယူဆမိပါတယ်ခင်ဗျာ
။ဟုတ်ကဲ့ဒါတော့အမေရိကန်ပြည်သူ့မောင်တသနာရဲ့စာပါသူကလည်းသူ့စာထဲမှာဒီအစိုးရကိုအကြက်တဲဖြစ်အောင်ရည်ရွယ်ချက်ရှိရှိနဲ့လုပ်တဲ့ဆိုတဲ့သဘောထားကိုပြောထားပါတယ်ဒီချိန်ထဲမှာပဲဒါကိုအစိုးရအနေနဲ့လည်းကျင်းနဲ့လောက်ရှင်းပြတင်တယ်ဆိုပြီးပြောပါတယ်ဆိုတော့ဆရာဦးသိန်းတန်းဝေဟိုကုလိုအခြေအနေမျိုးမှာအစိုးရအနေနဲ့တနည်းနည်းနဲ့ပေါ့လေအဖက်ဆင်နေအောင်လုပ်နိုင်မယ်နီလန်အောင်ဘာမှမမြင်မိလဲဆရာ
ဒီအားတော့ရခုကတော့လို့ဆရာတော့ကျွန်တော်တို့ဒါတက်ဆိုင်ရာဒီအားယုံကအမြင့်ချတော့ကျွန်တော်တို့ရုံးစင်းနဲ့တက်ဖို့ရှိပါသေးတယ်တဖက်ကလည်းပြည်တော်သူတရားတော်တို့ဒီရောက်မှာပေါ့နော်ရောက်မှာဆိုဒါကတော့ဒီတရားတူကြီးကကြာထန်းတာတဲ့ဥရေရာသူ့ရဲ့လွတ်လပ်ခွင့်ညာသူ့သူ့စီရင်တော်တွေအရာဆုံးဖြတ်သွားတာပေါ့ဗျာအဲ့ဒါကိုမကျင့်နိုင်ရင်ဒီလိုဥရီလမ်းကြောင်းအရာဆက်သွားနိုင်နေတာပေါ့နော် တော်နိုင်တယ်တော့ကျွန်တော်တို့ဒီရင်းစည်းတဲ့လူ့ဖွဲ့စည်းရေးမူရတရားရေးကိုတော့ဒီပုတ်ချုပ်ရတာကတော့ percent မရှိသေးဘူးပေါ့နော်ဒီတရားထားတဲ့ပေါ်ပြီးကျင်းတယ်တို့ရတယ်အစိုးရအနေနဲ့ကတစ်ဖက်ကဒီ assessing information နဲ့ဒီလုံခြုံရေးပေါ့ဗျာအဲ့ဒီနှစ်ခုနဲ့ပတ်သက်ပြီးတော့ညတာတဲ့ညချေသဘောတွေကိုထုတ်ပြန်ပေးတယ်လို့ဆင်တယ်ဘယ်လိုဟာတွေကတော့အစိုးရအထူးအဲ့ဒီတွေမှာတာတဲ့ဟာတွေဘယ်လိုဟာတွေကတော့မရေးတင်ဘူးဒါမျိုးပေါ့နော်အဲ့ဒါမျိုးကြေကြေပြန့်ပြန့်နဲ့သဘောထားထုတ်ပေးတယ်လို့ဆင်တယ်ဘုလိုအမှုတွေကိုစက္ကတာမျိုးတော့လို့မရဘူးပြန်လို့လည်းမလုပ်တင်တော့
ဟုတ်ကဲ့ပါဝင်ဆွေးနွေးပေးတဲ့လူခွင့်ရေးရှင်တွေဦးသိန်းတန်းဦးမြန်မာသတင်းမီဒီယာကောင်စီဝင်ဦးမြင့်ကျော်ကိုရင်ပါဝင်ဆွေးနွေးရသူတွေစာရေးသားဖိဖို့တွေနဲ့သောတာရှင်တွေအားလုံးကိုလည်းထူပဲကျေးဇူးတင်ပါတယ်ခင်ဗျာ
ကိုအောင်လင်းဦးစီစဉ်တင်ဆက်ပေးတဲ့စနေညဒိုင်ရိုက်လီလိုင်းအစီအစဉ်ကိုနားဆင်ရတာဖြစ်ပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကနေဒိုင်ရိုက်လီလိုင်းထုတ်လွှင့်ချက်တွေကိုဒီပတ်မှာနှစ်ကြိမ်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။စနေညပိုင်းမှာတစ်ကြိမ်၊အင်္ဂါနေ့ညပိုင်းမှာတစ်ကြိမ်ထုတ်လွှင့်ပေးနေတဲ့ရှိပါတယ်။ VOA American တန်ကအခုလက်ရှိထုတ်လွှင့်ပေးနေတဲ့မနေ့ဖက်တနားရီစာအစီအစဉ်ကိုမနေ့၈နာရီကနေ၉နာရီထိလိုင်းလိုမီတာ16 19နဲ့ 24 တို့ကနေပြီးတော့ပြန်လည်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ဒီဝေမြန်မာပိုင်းကစနေနေ့မနက်ခင်းစီစဉ်နေဆက်လက်ထုတ်လွှင့်နေပါတယ်အခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုပူကျော်ကျော်သိန်းကတင်ပြပေးပါလိမ့်မယ်ခင်ဗျာ
သမရဒေါ်နယ်ထရမ်ကသူမျှော်လင့်နေတယ်လို့ပြောထားတဲ့မြောက်ကိုရီးယားကောင်ဆောင်ခင်ဂျွန်ဝန်စီကစာကိုနိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုကလက်ခံရရှိထားပါပြီဝန်ကြီးပွန်ပေယိုဟာစာကိုရထားပြီးလို့နိုင်ငံခြားရေးဌာနတာဝန်ရှိသူတူကအတည်ပြုပြောဆိုပေမဲ့သမရဒေါ်ထရမ်ကိုပေးလိုက်ပြီလားဆိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးဝန်ကြီးပွန်ပေယိုဟာအိန္ဒိယနိုင်ငံကနေတောက်ကြာနေကပြန်ရောက်လာပြီးသမ္မတထရမ်ကအဲ့ဒီတောက်ကြာနေမှာမွန်တင်းနားနဲ့တောင်မြောက်ဒါကိုတာပြည်နယ်တွေမှာရှိနေပြီးတော့ညနေပိုင်းမှာမှအိမ်ပြော်ကိုပြန်ရောက်လာတာပါ။ဒီဥနိုင်ငံလို့ပစ္စည်းတွေပေါ်အမေရိကန်ကသွင်းကုန်ကုန်တွေနောက်ထပ်ကိုတိုးပြီးတော့ကောက်ခံမယ်ဆိုရင် Apple ကုမ္ပဏီရဲ့ထုတ်ကုန်တွေဈေးကြီးလာလိမ့်မယ်ဆိုတာကိုအမေရိကန်သမ္မတဒေါ်နယ်ထရမ်ကလက်ခံပြောဆိုပါတယ်။ဒါပေမဲ့ Apple နည်းပညာကုမ္ပဏီအနေနဲ့အမေရိကန်နိုင်ငံထဲမှာအခုချိန်ကစလို့စေယုံတစ်တွေစောက်ပြီး Apple ပစ္စည်းတွေကိုထုတ်မယ်ဆိုရင်တော့ဒီပြဿနာကိုဖြေရှင်းနိုင်မှာဖြစ်တယ်လို့ Trump ကသူ့ Twitter မှာစနေနေ့ကရှင်းပါတယ်။ Syria နိုင်ငံမှာတပုံးတွေအခိုင်အမာထိန်းချုပ်ထားတဲ့နောက်ဆုံးဒေသ Idlib ကို Russia နဲ့ Syria တို့စနေနေ့ကလေကြောင်းကနေတိုက်ခိုက်တာကြောင့်အခြားသား၄ဦးထက်မနည်းသေဆုံးသွားပါတယ်။ဒီတိုက်ခိုက်မှုဟာတလအတွင်းပြင်းထန်ဆုံးတိုက်ခိုက်မှုဖြစ်တယ်လို့စစ်ပွဲစောင့်ကြည့်ဒေသရဲ့အဖွဲ့အစည်းကပြောပါတယ်။လူရည်ထွက်တဲ့ Idlib ဒေသတောင်ပိုင်းကို၃နာရီတော့မကြာတဲ့အချိန်တွင်အချိန်60လောက်ဒီကြောင်ကနေတိုက်ခိုက်တာလို့ Syria လူခွင့်ရေးအခြေအနေစောင့်ကြည့်လေ့လာရေးအဖွဲ့ကပြောပါတယ်။ Idlib နဲ့အနီးက Aleppo ဒေသတွေမှာအော်ဂိုလာစည်ရင်နေ့ဒီကြောင်တိုက်ခိုက်မှုကြောင့်အခြားသား53ဦးထက်မနည်းသေဆုံးရပြီးကြတဲ့ကဆိုရင်အခုတိုက်ခိုက်မှုဟာအပြင်းထန်ဆုံးဖြစ်တယ်လို့လူခွင့်ရေးအဖွဲ့အကြီးအကဲ Abdul Rahman ကပြောပါတယ်။ Iran နိုင်ငံနဲ့လူခွင့်ရေးလှုပ်ရှားနေသူကနွယ်ဘွား Iran နိုင်ငံသား၃ဦးကို Iran အာဏာပိုင်တွေကကွန်မြင့်စီရင်လိုက်ပြီးလို့ဒေသခံမီဒီယာတွေနဲ့ကွန်မြင့်ခံရသူတူရဲ့တူနဲ့ညီကိုတော်ဆက်သူတူကပြောပါတယ်။ရမင်းဟိုစိန်ပနာရီနဲ့သူရဲ့ဝမ်ခွဲတော်ဆက်သူဆန်နီယာမိုရာဒီတို့အပြင်လော့ကမန်မိုရာဒီတို့သုံးဦးကစနေနေ့မှာကွန်မြင့်ခံရတာလို့မိသားစုဝင်တွေနဲ့တရင်ချင်းမြင့်အများပြားကိုကိုးကားပြီးအီဗန်လူခွင့်ရေးလှူရှားမှုဖွဲ့ကပြောပါတယ်။စနေနေ့ကနယူးယောက်မြို့မှာရှင်နိုင်ကစားတဲ့ US Open တင်းနစ်တိုင်ပွဲအမျိုးသမီးတူဦးချင်းဘိုလူပွဲမှာအသက်20အရွယ်ဂျပန်နိုင်ငံသူနေအိုမီအိုဆာကာကအမေရိကန်အမျိုးသမီးတင်းနစ်အကျော်မော်ဆရီနာဝီလျံစ်ကို6-6-4နှစ်ပွဲပြတ်နဲ့အနိုင်ရပိုဆွဲသွားပါတယ်ခင်ဗျာ
။ဒါကတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းကြီးညာပေးခဲ့တာဖြစ်ပါတယ်။အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကအခုညံဝဲအောင်ဖြစ်ပြီးတော့အတံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Keith Holmes ဖြစ်ပါတယ်။ညနေပဲ6နာရီ9ရက်နေ9နာရီထိထုတ်ရတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်နိုင်ငံတကာသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားများအားလုံးကိုရော့စိတ်ပါဖြွေလန်းချမ်းမြေ့ကြပါစေကျွန်တော်ဆက်မှုပါခင်ဗျာ
This program has come to you from the Voice of America, Washington.